Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် March 1ရက်ဗုဒ္ဓနေ့ည9:00ကနေ 10:00 အစီအစဉ်တွေကို line meter 24 25 30 နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ခင်ပြူတွေနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါတမရဒေါ်နယ်ထရမ့်ရဲ့အင်္ဂါညကမင်းငုံးဟာလွန်ခဲ့တဲ့39ရက်တန်းကျင်ခွဲမှာပြောခဲ့တဲ့မင်းငုံးနဲ့မတူဘဲအကောင်းမြင်သဘောထားတွေပို့ပါဝင်ပါတယ်ဆီးရီးယားဆွေရကဓာတုလက်နက်သုံးတိုက်ခိုက်ခဲ့တဲ့ပေါ်တန်ခတ်အရေးယူမဲ့ကုလဆုံးဖြတ်ချက်ကိုရုရှားနဲ့တရုတ်ကဗီတိုသုံးပယ်ချလိုက်ပါတယ်ကင်ဂျုံနမ်တည်ဆုံမှုနဲ့ဆက်ဆက်ပြီးမြို့သမီးနှုတ်ဦးကိုမလေးရှားကလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါပြီဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာရခိုင်ပြည်ပခါနဲ့ပတ်သက်လို့မြန်မာအစိုးရကိုယ်စားလှယ်ဘက်ကဘာတွေပြောဆိုခဲ့ပါသလဲ
။ The issue of Rakhine is extremely complex and deeply challenging. There are two communities
မြန်မာဒုတိယနိုင်ငံဂျာယဝန်ကြီးဦးကျော်တင်ပြောသွားတာပါ။ပြည်စုံဝင်နောက်ပိုင်းမှာကြားကြရပါမယ်။ဒါအပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ UNFC ရဲ့နိုင်ငံရေးဆိုင်ရာညနိုင်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံကြရမှာဘလို့ရလမျိုးတွေထွက်ပေါ်လာပါသလဲ။တခါတမတော်ကာကွယ်ရေးဦးစည်းချုပ်နဲ့တရုတ်အာရှရေးရာအထူးကိုယ်စားလှယ်ရဲ့တွေ့ဆုံမှုမှာဘာတွေဆွေးနွေးကြကြသလဲဆိုတာတွေကိုပါနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ပြူထွေးတို့ပြောပြပေးပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်မှာအင်္ဂါနေ့ညကကွန်ဂရက်လွှတ်တော်မှာပထမဆုံးအကြိမ်ပြောတဲ့မင်းကွန်းမှာလွန်ခဲ့တဲ့39ရက်တန်းသစ္စာချင်းစုပွဲမှာပြောခဲ့တဲ့မင်းကွန်းနဲ့မတူဘဲပိုပြီးတော့အကောင်းမြင်တဲ့သဘောထားတွေကိုပြောခဲ့ပါတယ်။ခတ်တိန်တိန်တွေးတဲ့အရေးမပါတဲ့ထိတ်တဲ့ရင်ဆိုင်မှုတွေလိုရတော့မဲ့အချိန်ကာလအကုန်ဆုံးသွားပြီလို့သမ္မတကဆိုပါတယ်။ဒါပေမဲ့လည်းတိုက်ပွဲကိုညှင်းညွန့်ပြောဆိုတာတော့ရှိခဲ့ပြီးအထူးသဖြင့်ကတော့သမ္မတရဲ့အဆိုအဖြစ်အစွန်းရောက်အစ္စလာမ်အကြမ်းဖက်ဝါဒကိုနှိမ်နှင်းရမဲ့တိုက်ပွဲဖြစ်ပါတယ်။အဲဒီစာသားဟာသမ္မတရဲ့မျိုးသားလူညီအကြံပေးဒုတိယဗိုလ်ချုပ်ကြီး HR McMaster နဲ့သူအစိုးရဘက်မှပါဝင်သူတချို့ကဆက်မသုံးဖို့မစ္စတာထရမ့်ကိုအကြံပေးထားတဲ့စာသားဖြစ်တယ်လို့သတင်းဌာနအများပြားကပြောပါတယ်။ McMaster ကသူ့အနေနဲ့တော့အစွန်းရောက်အစ္စလာမ်ဝါဒီအကြံဖက်ဝါဒလို့သုံးလုံးနာကိုပူကြိုက်တဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကသူ့ရဲ့ဝန်ထမ်းတွေကိုပြောခဲ့တယ်ဆိုတဲ့သတင်းမျိုးထွက်ထားပါတယ်။အဲ့ဒီအသုံးလုံးဟာမွတ်စလင်တွေအားလုံးကိုညီညွတ်ပြီးတင်ကျုံခေါ်ဆိုတာတဲ့အစ္စလာမ်အခြေခံအစိုးရနဲ့အဖွဲ့အစည်းတွေကိုထောက်ခံတဲ့အစွန်းရောက်ယုံကြည်သူတွေကိုညီညွတ်တဲ့နေရာမှာသုံးစွဲပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဘဝရည်မှန်းချက်တွေပြည်ဝဖို့ကြိုးစားရုန်းကန်နေကြတဲ့ပြည်သူတွေကိုကူညီမယ်လို့ပြောခဲ့တဲ့သူ့ရဲ့ကတိအတိုင်းလုပ်ကင်ဆောင်ရွက်ခြင်းမရှိသလိုနိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့သူ့ရဲ့ရည်တည်ချက်ဟာလည်းစမ်းသပ်ခံနေရပြီလို့ခက်တကီပြည်နယ်အုပ်ချုပ်ရေးမှူးဟောင်းစတီဗ်ဘက်ရှာကပြောဆိုလိုက်ပါတယ်။အင်္ဂါနေ့ညနေပိုင်းကကွန်ဂရက်လွှတ်တော်မှာသမ္မတထရမ့်ပြောကြားခဲ့တဲ့မိန့်ခွန်းကိုဒီမိုကရက်တီရဲ့ကိုစားမစ္စတာဘက်ရှာကတုံ့ပြန်မိန့်ခွန်းပြောခဲ့တာပါ။သမ္မတထရမ့်ဟာမိတ်ဆွေနိုင်ငံမဟုတ်တဲ့ရုရှားကနေအမေရိကန်ရဲ့အမျိုးသားလုံခြုံရေးအပေါ်ပြင်းပြင်းထန်ထန်ချိန်ချောင်နေတာတွေကိုလှုပ်လှူရှုတဲ့တစ်ချိန်ထဲမှာအနေများလာတဲ့ဒီနေ့ကဘာကြီးမှာအမေရိကန်နဲ့အတူလက်တွဲလာခဲ့တဲ့မိတ်ဆွေမဟာမိတ်တွေကိုတော့ပို့ပြီးတော့ကင်းကွာအောင်လုပ်နေတယ်လို့မစ္စတာဘက်ရှီယာကဝေဖန်ပါတယ်။သမ္မတထရမ့်ရဲ့လုံခြုံရေးဆိုင်ရာချင်းကဲဆောင်ရွက်မှုတွေဟာအမေရိကန်ပြည်ထောင်စုကိုဘေးကင်းလုံခြုံမှုနဲ့အောင်လုပ်နေတယ်လို့ဆိုပြီးသမ္မတထရမ့်ဟာဒုက္ခသည်တွေနဲ့ရှေ့ပြောင်းဝင်ရောက်သူတွေကိုစစ်တင်ညာနေတာပဲလို့လည်းမစ္စတာဘက်ရှီယာကပြောပါတယ်။သမ္မတထရမ့်ဟာမွတ်စလင်အများစုနိုင်ငံတွေဖြစ်တဲ့အီရတ်၊အီရန်၊စီးရီးယား၊လစ်ဗျာ၊ယေမင်၊ဆိုမာလီယာနဲ့ဆူဒန်နိုင်ငံတွေကလူတွေကိုအမေရိကန်ပြည်ထောင်စုတဲ့ပြည်ဝင်ခွင့်ကန့်သတ်ထားမြင်ပြီးဒုက္ခသည်ရွှေ့ပြောင်းနေထိုင်မှုတွေကိုယာယီပိတ်ပင်တဲ့ညွှန်ကြားချက်ထုတ်ပြန်ခဲ့တာကြောင့်ဒီအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခံရပြီးတရားရုံးကကန့်ကွက်စင်ခေါ်တာတွေနဲ့လည်းရင်ဆိုင်နေရတာပါရှင်
။အမေရိကန်ထောက်လှမ်းရေးအဖွဲ့အစည်းတွေရဲ့အကြီးအကဲဖြစ်ခန့်ထားဖို့သမ္မတဒေါ်နယ်ထရမ့်ကကြားထားတဲ့ဒန်ကုတ်စ်ကရုရှားနိုင်ငံဟာထိတ်တန့်ချင်းချောက်မှုတစ်ခုဖြစ်တယ်လို့ပြောပြီးနိုဝင်ဘာလသမ္မတယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတာဟာလက်ခံထားပြီးသားအချက်ဖြစ်တယ်လို့လွှတ်တော်အမတ်တွေကအင်္ဂါနေ့ကပြောပါတယ်
။ Russia has a long history of propaganda and trying to influence various nations cultures and
ရုရှားဟာနိုင်ငံမျိုးမျိုးအပေါ်ယဉ်ကျေးမှုတွေအပေါ်ယူကောက်ပွဲတွေအပေါ်စသည်အပြင်ဩဇာလွှမ်းမှုကြိုးစားပြီးဝါဒဖြန့်လှုပ်ဆောင်မှုတွေတမိုင်းရှည်ကြီးရှိပါတယ်။အခုကျွန်တော်တို့စကားပြောနေချိန်မှာကိုပဲအဲ့ဒီလိုမျိုးဥရောပမှာလုပ်နေတာပါ။ဒါပေမဲ့သူတို့လုပ်ငန်းကိုပိုတိုးလုပ်လာပုံရပြီးရင်တုန်းကသူတို့မှမရှိခဲ့တဲ့စိုက်ဘာနဲ့အစ်မြင့်ရှုပ်ထွေးတဲ့နီလွမ်းတွေကိုအသုံးပြုနေပါတယ်။ဒါကြောင့်ဘာဖြစ်ခဲ့တယ်၊ဘယ်လိုဖြစ်ခဲ့တယ်ဆိုတာကျွန်တော်တို့နားလည်ပြီးတော့အဲ့ဒါနဲ့ပတ်သက်တဲ့အစီရင်ခံစာတခုအပြည့်အစုံထွက်လာဖို့ကတိတ်အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူး DNI အဖြစ်ခန့်အပ်ဖို့ရာထားခံရသူဒန်ကုတ်စ်ကပြောသွားပါတယ
်။ဆီးရီးယားဆွေရကဓာတုလက်နက်တွေသုံးပြီးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့တန်ခတ်ရေးယူမဲ့ကုလသမဂ္ဂဆုံးဖြတ်ချက်တရက်ကိုရုရှားနဲ့တရုတ်တို့ကဗီဒိုအာနာသုံးပြီးပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုဗြိတိန်ပြင်သစ်နဲ့အမေရိကန်တို့ကထောက်ခံပါတယ်။ 2014နဲ့2015ခုနှစ်တွေကဓာတ်လက်နက်သုံးတက်ခတ်ခဲ့ရမှာပါဝင်ပတ်သက်တဲ့ဆိုရဲစီးရီးယားနိုင်ငံသားအဖွဲ့အစည်းနဲ့ကုမ္ပဏီစုစုပေါင်း22ခုအပေါ်တန်ခတ်အရေးယူမှုတွေချမှတ်ဖို့ဖြစ်ပါတယ်တိုက်ခိုက်မှုတွေမှာအသုံးပြုတဲ့ရဟတ်ယာဉ်တွေစီးရီးယားဆွေရကိုရောင်းချထောက်ပံ့တာတွေမလုပ်ဖို့လဲဒီဆုံးဖြတ်ချက်ကနေနိုင်ငံအားလုံးကိုပြစ်ပင်တားမြစ်ဖို့ပါဝင်ပါတယ်ရုရှားနဲ့တရုတ်တို့ဟာပြန်ပြီးတော့ငင်းချက်ထုတ်လို့မဖြစ်နိုင်တဲ့စိုးရတဲ့ရွေးချယ်မှုကိုဒီကနေ့လှုပ်ဆောင်ခဲ့ကြတယ်ဓာတ်လက်နက်တွေအသုံးပြုတဲ့အပေါ်မှာဘက်ရှာအာဆက်အစိုးရအနေနဲ့တာဝန်ခံမှုရှိအောင်လုပ်မဲ့ကိစ္စကိုလည်းညှင်းပယ်လိုက်ကြတယ်နောက်အာဆက်ရဲ့တပ်တွေကအစိတ်တက်ငွေဘုံတွေကျဲချတာကြောင့်အသက်ရှူချက်ပြီးတိတ်ဆုံးကြရတဲ့အကာအကွယ်မဲ့အမျိုးသားအမျိုးသမီးကလေးငယ်တွေကိုမျက်ကွယ်ပြုလိုက်ကြတယ်လို့ဆိုပြီးတော့ဒီကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးနီကီဟဲလီကပြောပါတယ်စီးရီးယားဆွေရဟာကလိုရင်းတန်းငွေသုံးပြီး၃ချိန်ထက်မနည်းတိုက်ခိုက်ခဲ့တယ်ဆိုတာကုလသမဂ္ဂနဲ့ဒီဓာတ်လက်နက်များပိတ်ပင်တားဆီးရေးအဖွဲ့တို့ပူးတွဲစုံစမ်းစစ်ဆေးမှုကနေတွေ့ခဲ့ရပြီးတဲ့နောက်ဆုံးဖြတ်ချက်မူကြမ်းကိုပြင်ဆင်ရေးဆွဲခဲ့တာပါရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်ဒူးညဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူအမေခွဲကိုခင်ဂျုံနမ်တည်ဆုံမှုနဲ့ဆက်ဆက်ပြီးမြို့သမီးနှစ်ဦးကိုလူသတ်မှုနဲ့မလေးရှားကဒီကနေ့ဆွဲချက်တင်လိုက်ပါတယ်။အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူ CTICR နဲ့အသက်28နှစ်အရွယ်ဗီယက်နမ်မြို့သမီးဒုံဒီဟောင်းနိုကိုကွာလာလမ်ပူးမြို့ကတရားရုံးတစ်ခုမှာဒုံဂျုံရေးအများပြချပြီးဒီကနေ့ရုံးထုတ်တာပါ။မြို့သမီးနှစ်ဦးကသူတို့မှာပြစ်မရှိတဲ့အကြောင်းပြောပြီးမြို့တန်ဇလန်တစ်ခုအတွက်ဟန်ပြနောက်ပြောင်တဲ့တရုတ်ဆောင်ချက်တစ်ခုမှာပါဝင်ခဲ့တာလို့ယုံကြည်ခဲ့ကြတဲ့အကြောင်းပြန်လျှောက်ထားပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့သူတို့နှစ်ယောက်စလုံးတည်တံချမှတ်ခံရနိုင်ပါတယ်။ဖေဖော်ဝါရီလ13ရက်နေ့ကကွာလာလမ်ပူးလေဆိပ်မှာကင်ဂျုံနမ်းမြင့်မျက်နှာကိုတခုခုနဲ့ပို့လိုက်တာကိုလုံခြုံရေးကင်မရာတွေကနေရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရသူအမျိုးသမီးနှစ်ဦးဟာသူတို့တွေဖြစ်တယ်ဆိုပြီးဆွဆွဲခံထားရတာပါကင်ဂျုံနမ်းဟာပြင်းထန်တဲ့ VX အာယုံကြောထိခိုက်ပျက်စီးစေတဲ့အဆိပ်ကြောင့်မိနစ်20အကြာမှာတေဆုံးသွားတယ်လို့မလေးရှားတာဝန်ရှိသူတွေကပြောထားပါတယ်
အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအသုံးစိတ်ကိုတိုးမြင့်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ဟာကမ္ဘာညီငယ်ရေးနဲ့တည်ငြိမ်ရေးအတွက်အများကြီးအကျိုးဖြစ်စေလိမ့်မယ်လို့ဂျပန်ဆိုရအတွင်းဝင်ယူရှိဒါဆူဂါကဒီနေ့ပြောဆိုလိုက်ပါတယ်အင်္ဂါနေ့ကကွန်ဂရက်လွှတ်တော်မှာသမ္မတထရမ့်မိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်မစ္စတာဆူဂါကတိုချိုမြို့မှာအခုလိုပြောလိုက်တာပါသမ္မတရဲ့အစိုးရရသုံးမှန်းခြေစည်းရေးမူကြမ်းမှာပင်တဂွန်စစ်ဌာနချုပ်အတွက်အသုံးစိတ်ကိုဒေါ်လာ54ဘီလီယံတွင်းမြင့်သုံးဆွဲဖို့ရထားပြီးဒါဟာပြည်တွင်းကအစိုးရဌာနတွေအားလုံးရဲ့အသုံးစိတ်နဲ့ညီမျှတဲ့ပမာဏဖြစ်ပါတယ်တရမန်ရေးနဲ့နိုင်ငံခြားအကူအညီပေးရေးဆိုင်ရာအသုံးစိတ်တွေကိုတော့39ရာခိုင်နှုန်းလျှော့ချသွားမှာဖြစ်ပြီးဒါဟာနိုင်ငံခြားရေးဌာနနဲ့ကမ္ဘာတဝန်းဖွံ့ဖြိုးမှုအကူအညီတွေကိုပေးနေတဲ့ USAID အဖွဲ့ရဲ့အသုံးစိတ်တွေကိုတိုက်ရိုက်ထိခိုက်စေမှာဖြစ်ပါတယ်သမ္မတထရမ့်အနေနဲ့ကုန်သွယ်ရေးအကောက်ခွန်နဲ့စီးပင်းစည်းကမ်းဆိုင်ရာကိစ္စတွေကိုဘယ်လိုချမဲ့ဆောင်ရွက်သွားမလဲဆိုတာကိုကြိုတင်ခန့်မှန်းနိုင်ဖို့အတွက်သမ္မတရဲ့မိန့်ခွန်းကိုအများကအယုံဆိုင်ခဲ့ကြတယ်လို့အာရှအစုရှယ်ယာဈေးတွေလည်းဒီကနေ့တက်ခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နဲ့နိုင်ငံခြားနယ်စပ်ကတရားဝင်ဝင်ထွက်နေရာတွေကိုပြန်ဖွင့်ပေးဖို့ဒေသဆိုင်ရာထိပ်သီးအစည်းအဝေးတစ်ခုအတွင်းကုန်းတွင်းပိတ်နိုင်ငံဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံကပါကစ္စတန်နိုင်ငံကိုတောင်းဆိုလိုက်ပါတယ်။ကုန်သွယ်ရေးတဆင့်ခံဖြတ်တန်းသွားလာရေးနဲ့လူတွေရွှေ့ပြောင်းသွားလာတာတွေအပေါ်အတားအဆီးတွေဟာဒေသဆိုင်ရာနိုင်ငံတွေအကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးအတွက်သတ်မှတ်ထားတဲ့ညီမှန်းချက်တွေနဲ့မကိုက်ညီဘူးလို့အာဖဂန်နစ္စတန်ကပြောပါတယ်။အပေါ်ဝင်ဆက်နိုင်ငံပါစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ ECO ထိပ်သီးညီလာခံကိုပါကစ္စတန်ကအင်ရှင်ဖြစ်လက်ခံပြီးအစ္စလာမ်ဘတ်မြို့တော်မှာဒီကနေ့ကျင်းပတာပါစစ်သွေးကြွတွေဟာပါကစ္စတန်နဲ့ဝင်ပြီးမကြာသေးခင်ကလုပ်ခဲ့တဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုအာဖဂန်နစ္စတန်မြေပေါ်မှာအကြမ်းစီအကွက်ချခဲ့တယ်ဆိုပြီးနေဇက်ဝင်ထွက်ပေါက်အားလုံးကိုလွန်ခဲ့တဲ့သတင်းနှစ်ပတ်မှာပါကစ္စတန်ကပိတ်ပစ်လိုက်တာပါ
ဗီယက်နမ်ကွန်မြူနတီအစိုးရအနေနဲ့ဥရောပသမဂ္ဂ EU နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တစ်ခုကိုအတိမပြုခင်မှာလူခွင့်ရေးအခြေအနေတိုးတက်အောင်လုပ်ဖို့ဥရောပလွှတ်တော်ကိုယ်စားလှယ်ကဗီယက်နမ်ကိုဖိအားပေးနေပါတယ်။ဥရောပလွှတ်တော်ကလူခွင့်ရေးဆိုင်ရာကော်မတီခွဲတစ်ခုဖေဖော်ဝါရီလနောက်ပိုင်းမှာဗီယက်နမ်နိုင်ငံကိုတွားရောက်ပြီးတဲ့နောက်လူခွင့်ရေးဆိုင်ရာစိုးရိမ်ချက်တွေကိုဥရောပလွှတ်တော်အမတ်တွေကပြောလာတာပါ။နိုင်ငံရေးလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဘာသာရေးလွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးတော့ဗီယက်နမ်မှာဆွေးနွေးပြောဆိုတာတွေပို့လို့ချဖို့ဥရောပလွှတ်တော်လူခွင့်ရေးကော်မတီကအကြံပြုထားပါတယ်။လူခွေနဲ့ပတ်သက်ပြီးတော့ဥရောပရဲ့တင်းကျပ်တဲ့သတ်မှတ်ချက်တွေနဲ့မကိုက်ညီဘဲနဲ့တော့ကုန်သွယ်ရေးသဘောတူညီချက်ကိုအတည်ပြုဖို့ခက်ခဲလိမ့်မယ်လို့ကော်မတီခွဲဥက္ကဋ္ဌဟွန်နိုင်းမျိုးတော်မှပြောတာကိုကိုကပြောဆိုကြပါတယ်။ဒီစကားတွေနဲ့ပတ်သက်ပြီးတော့ဗီယက်နမ်အစိုးရဘက်ကတော့တိုက်ရိုက်တုံ့ပြန်တာအခုထိထွက်မလာသေးပါဘူး။2015ခုနှစ်ကလက်မှတ်ရေးထိုးထားတဲ့လွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ဟာနောက်နှစ်မှစတင်အသက်ဝင်မှာဖြစ်ပြီးတော့ဥရောပလွှတ်တော်မှသာမက EU အဖွဲ့ဝင်နိုင်ငံတွေရဲ့လွှတ်တော်အသီးသီးမှလည်းအတည်ပြုပေးရမှာပါ။ပြီးခဲ့တဲ့ဇန်နဝါရီလကဥရောပလွှတ်တော်မှဒီသဘောတူညီချက် ိစ္စဆွေးနွေးကြခြင်းအတွင်းဗီယက်နမ်ရဲ့လူမှုစီးပွားရေးအခြေအနေတွေအပေါ်မှာလွှတ်တော်အမတ်အတော်များများကမေးခွန်းထုတ်ခဲ့ကြပါတယ်ရှင
်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာပုံမှန်ထက်ထူးခြားပြီးပူနွေးတဲ့ရာသီဥတုရှိလာတာကြောင့်ဒီနှစ်အတွက်ချယ်ရီပန်းပွင့်ခြင်းခံမှန်းချက်ကိုပန်းညံများဆိုင်ရာဌာနကပြန်လည်ပြင်ဆင်ပြီးချယ်ရီတွေအလှဆုံးဖူးပွင့်မဲ့အချိန်ကာလကိုဒီကနေ့တင်ညာဖို့ရှိပါတယ်မျိုးတော်ရဲ့ပထိုးမဲ့မြင့်နဲ့ဝါရှင်တန်ဒူးမြောင်းကြားက Title Basin လို့ခေါ်တဲ့ရေကန်ကြီးရဲ့ကမ်းပါးတစ်လျှောက်မှာစိုက်ထားတဲ့ချယ်ရီမင်ပေါင်း 1,900 နီးပါးအစွမ်းကုန်ဖူးပွင့်ကြတဲ့အချိန်မှာချယ်ရီပန်းပွဲတော်ကိုကျင်းပတာပါချယ်ရီပွင့်ချိန်ဟာရာသီဥတုပေါ်အများကြီးမူတည်နေတယ်လို့သတင်းလစ်ပတ်တာကာလအတွင်းမှာလည်းအပြောင်းအလဲတွေဖြစ်သွားနိုင်ပါတယ်မျိုးတော်မှာဒီနှစ်ဆောင်းရာသီကခါတိုင်းနှစ်တွေထဲပိုပြီးပူနွေးတာကြောင့်ချယ်ရီပွင့်ချိန်ကိုမတ်လလည်လောက်ဖြစ်မယ်လို့ပြောင်းလဲခံမှန်းချက်ထွက်လာဖို့ရှိပါတယ်ဒီချယ်ရီပွင့်တွေကို1912ခုနှစ်မှာဂျပန်ကအမေရိကန်ကိုလက်ဆောင်ပေးခဲ့တာဖြစ်ပြီးနှစ်စဉ်နွေဦးကာလရောက်တိုင်းချယ်ရီပန်းပွဲတော်ကိုသတင်းလေးဘက်ကြားလောက်ဆင်နွှဲလေးရှိပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကြေညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါရဲ့ရှင်။အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်။လူ့အခွင့်အရေးကောင်စီမှပြောကြားတဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးရဲ့မိန့်ခွန်းကောက်နှုတ်ချက်တွေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းလူအဖွဲ့အစည်းတစ်ခုကြားကအသာစားရဖြစ်စေဖို့အခြေအနေဟာအယက်တာအစိုးရတက်ရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတရားဖြစ်တယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကမနေ့ကလုပ်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမိန့်ခွန်းမှာပြောသွားပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့ရခိုင်အရေးကိစ္စမှာအပြစ်တင်ရှုံချတာမျိုးထက်အပြုသဘောဆောင်ချင်းကတ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရရောက်လိမ့်မယ်လို့လည်းမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကပြောသွားပါတယ်။အတောင်းဆောင်ကိုတော့မိုက်အတန်းစင်ကတင်ပြပေးပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျရွေးချယ်တင်မြှောက်တဲ့အစိုးရတက်လာပြီးကတည်းကအခြေအနေတွေဟာရင်းနဲ့မတူပြောင်းလဲမှုတွေရှိခဲ့ပြီလို့လူ့အခွင့်အရေးကောင်စီကိုတက်ရောက်လာတဲ့မြန်မာဒုနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့လို့အစိုးရတက်အနေနဲ့ပြဿနာများစွာကိုရင်ဆိုင်နေရဆဲဖြစ်ပြီးတော့အဲ့ဒီထဲမှာတော့ရခိုင်ပြည်နယ်အရေးကိစ္စဟာလည်းအစိုးရတက်အတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်တယ်လို့လူ့အခွင့်အရေးကောင်စီမင်းကမှဒုနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကပြောပါတယ်
။ The other major challenge is to bring harmony to the two communities in Rakhine State which has been dominating international attention for some time
နိုင်ငံတကာကအာရုံစိုက်ခံနေရတဲ့ရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းဝိုင်းနှစ်ခုအကြားတဟဇာတရှိရေးဟာအဓိကစိန်ခေါ်ချက်တစ်ရပ်ဖြစ်ပါတယ်ရခိုင်ပြည်နယ်အရေးဟာအင်မတန်ရှုပ်ထွေးပွေလီပြီးပြဿနာတွေကနိုင်ဆိုင်လွန်ပါတယ်လူမှုအတိုင်းဝိုင်းနှစ်ခုအကြားမှာအမြင့်သဘောထားကွဲပြားမှုကနက်နက်ရှိုင်ဆိုင်ရှိနေပြီးတော့တစ်ဖက်ချင်းစီမှာလည်းတမိုင်းနဲ့ချီအမြင့်တွယ်လာတဲ့စိုးရိမ်ကြောင်းကြမှုတွေကအခိုင်အမာရှိနေတာပါ
။ဒါကြောင့်လေရခိုင်ပြည်နယ်ပြည်ထနာကိုမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ဖြေရှင်းနိုင်ဖို့အချိန်ကာလတစ်ခုယူရလိမ့်မယ်လို့ပြောပါရယ်။လူခွင့်ကောင်စီရဲ့ရခိုင်ရေးပြောဆိုဆောင်ရွက်ချက်တွေဟာပြည်ထနာမဖြစ်စေဘဲနဲ့ပြည်ထနာဖြေထုတ်မှုအစိပ်ပိုင်းတည်းဖြစ်စေလိုတယ်လို့ဦးကျော်တင်ကနိုင်ငံတကာကိုတိုက်တွန်းခဲ့ပါရယ်။မြန်မာနိုင်ငံဟာဆယ်စုနှစ်နဲ့ချီပြီးတော့ပြည်တွင်းပြည်ပခါတွေပြည်တွင်းစစ်တွေရင်ဆိုင်ခဲ့ကြရတာမို့အစိုးရတည်းရဲ့ဦးစားပေးလုပ်ငန်းဟာအမျိုးသားပြည်နယ်တည်မြဲရေးနဲ့ငြိမ်းချမ်းရေးရရှိဖို့ဖြစ်တယ်လို့ဒုနိုင်ငံခြားရေးဝန်ကြီးကပြောပါရယ်။ဗီဒီရှာကိုစလေကတော့မြန်မာနိုင်ငံတွင်းအယက်သားအစိုးရပြောင်းလဲတဲ့ဒီမိုကရေစီရေးအတွင်ကူးပြောင်းမှုတိုးတက်လာမှုတွေကိုကြိုဆိုခဲ့ပါရယ်။ဒါပေမဲ့လည်းရခိုင်အရေးနဲ့တိုင်းဒေသတွေကမတည်ငြိမ်မှုတွေပေါ်မှာတော့ဆိုရင်ကြောင်းလူခွင့်ကောင်စီမှပြောသွားပါရယ
်။ Burma's progress towards democratic transition and the election of a new civilian administration is of course to be welcomed however
မြန်မာနိုင်ငံမှာရွေးကောက်ပွဲရလဲအရသာအစိုးရတက်လာခဲ့တာနဲ့ဒီမိုကရေစီလမ်းကြောင်းဘက်ပြောင်းလဲမှုတွေကိုကြိုဆိုပါတယ်ဒါပေမဲ့ရခိုင်ဒေသကရိုင်ဂျာတွေပေါ်လုံခြုံရေးတပ်တွေကလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့တင်ပြချက်တွေပေါ်မှာအင်တန်ဆိုးရိမ်မိပါတယ်ဒါပြင်ကချင်နဲ့ရှမ်းပြည်ဒေသတွေမှာပိုပြင်းပြင်းထန်ထန်ဖြစ်လာတဲ့ပြည်ပခါတွေပေါ်မှာလည်းဆိုးရိမ်မိပါတယ်ဒါကြောင့်ကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ထားရှိရေးတက်တန်းတိုးပြီးခိုင်မာတဲ့ဆုံးဖြတ်ချက်တွေချသွားနိုင်ဖို့အတွက်ထောက်ခံသွားမှာဖြစ်ပါတယ်
။ဥရောပသမဂ္ဂကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အထူးကိုယ်စားလှယ်တက်တန်းတိုးရေးလုပ်မဲ့ဆုံးဖြတ်ချက်တရက်ကိုတင်သွင်းသွားဖို့ရှိတယ်လို့ဒီကနေ့မှပဲပြောသွားပါတယ်။အခုကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံအတွက်မှာတခြားနိုင်ငံတွေကအထူးဆွေးနွေးကြတဲ့ကိစ္စရပ်တွေနဲ့အတူမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိစ္စဟာလည်းထိတ်တန့်ဆွေးနွေးပြောဆိုစရာဖြစ်လာနိုင်တယ်လို့ယူဆသုံးသပ်နေကြပါတယ်။အထူးသဖြင့်တော့ပြီးခဲ့တဲ့နှစ်ကဝိုင်းကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်ဒေသအကြမ်းဖက်မှုဖြစ်တဲ့နောက်ပိုင်းအစိုးရစစ်ဆင်ရေးတွေအတွင်းလူခွင့်ရင်ချိုးဖောက်မှုတွေဆူဆူရွရွရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအစီရင်ခံစာတွေကြောင့်ရခိုင်ရေးကိစ္စဟာနိုင်ငံတကာမှာစိတ်ဝင်တစားဖြစ်လာတာပါမြန်မာဒုနိုင်ငံခြားရေးဝန်ကြီးဦးကျော်ချင်းကတော့ဒီဆွဆွဲချက်တွေပြင်းထန်လွန်းပြီးတော့လွန်ကျွန်ပြောဆိုမှုတွေလည်းရှိနေတယ်လို့လူခွင့်ကောင်စီမှတုံ့ပြန်ထားပါတယ
် We are surprised by the recent allegations contained in the flash report unilaterally released
ဘ
င်္ဂလားဒေ့ရှ်ဘက်မှရှိတဲ့လူတစုကိုတွေ့ဆုံမေးမြန်းပြီးတစ်ဖက်သက်ထုတ်ပြန်လာတဲ့ OHCHR လူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့အစီရင်ခံစာပါဆွဆွဲချက်တွေကြောင့်အတော်လေးအံ့အားသင့်တုန်လှုပ်ရပါတယ်ဒီဆွဆွဲချက်တွေမှန်မှန်အတိမပြုတ်နိုင်သေးပေမဲ့လို့ဒီဆွဆွဲချက်တွေဟာပြင်းထန်လွန်းတာကြောင့်ကျွန်တော်တို့အတော်လေးစိုးရိမ်တကြီးဖြစ်ရပါတယ်လောက်ကျန်တရင်မှားတွေလည်းရှိနေတဲ့အခါကျတော့ဒီဆွဆွဲချက်တွေကိုယုံကြည်ဖို့အတော်လေးသတိထားရမှာပါ
လူခွင့်ကောင်စီအစည်းအဝေးမှာတော့အခုလိုရခိုင်ပြည်နယ်မွတ်စလင်ရေးကိစ္စနဲ့ပတ်သက်လို့မွတ်စလင်နိုင်ငံတွင်ဖြစ်ကြတဲ့ဆော်ရီအာရေဗီယာ၊အယ်ဘေးနီးယားနဲ့ဘရိန်းနိုင်ငံတို့ကလည်းစိုးရိမ်ကြောင်းထောက်ပြပြောဆိုခဲ့ကြပါတယ်။ရခိုင်ကိစ္စအပါအဝင်မြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်လို့လာမယ့်မတ်လ13ရက်နေ့မှာမြန်မာလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟင်းလီကလူခွင့်ကောင်စီကိုအစည်းအဝေးခံဖို့ရှိနေပါတယ်ရှင်။
မအီတန်စင်တင်ပြခဲ့တာဖြစ်ပါတယ်ရှင်တဆက်ထက်မှာပဲဒုတိယနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်နဲ့လူအခွင့်အရေးတက်ကြွလှုပ်ရှားသူတွေရဲ့တုံ့သက်ပြောဆိုချက်တွေကိုလည်းတင်ပြလိုပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့ပဋိပက္ခတွေအပေါ်မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာအစိုးရအပေါ်မှာအပြစ်တင်ဝေဖန်နေမဲ့အစားအပြုသဘောဆောင်တဲ့ချဉ်းကပ်မှုမျိုးနဲ့လှုပ်ဆောင်တင်တယ်လို့နိုင်ငံခြားရေးဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကပြောဆိုလိုက်ပါတယ်လက်ရှိအစိုးရအနေနဲ့မြေပြင်အခြေအနေကိုတိတိကျကျသိနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းကိုတွားရောက်လစ်လာနိုင်အောင်ဖန်တီးပေးတင်တယ်လို့လည်းလူအခွင့်ရေးတက်ကြွလှုပ်ရှားသူတူကသုံးသပ်ပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအခုကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီ34ချိန်မြောက်အစည်းအဝေးမှာနိုင်ငံတကာအတိုင်းအဝန်အနေနဲ့မြန်မာနိုင်ငံရခိုင်ပြည်အရေးနဲ့ပတ်သက်လို့အစိုးရအပေါ်မှာဖြစ်တင်ဝေဖန်ရှုံချနေမဲ့အစားအပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးနဲ့လှုပ်ဆောင်မှုအတွက်မြန်မာနိုင်ငံသားရဲ့တူဝင်ကြီးဦးကျော်တင်ကတောင်းဆိုလိုက်ပါတယ်ပြည်ပကဖြစ်ရာရခိုင်ဒေသမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့လူခွင့်ရေးချုပ်ဖောက်မှုတွေများစွာရှိခဲ့တယ်ဆိုပြီးကုလသမဂ္ဂကတော့နိုင်ငံတကာအတိုင်းအဝန်ကပါဝေဖန်ပြောဆိုနေတဲ့အပေါ်မှာအစိုးရတာဝန်ရှိသူတဦးအနေနဲ့အခုလိုခြေပပြောဆိုလိုက်တာပါလူခွင့်ရေးတက်ကြွလှုပ်ရှားသူမခင်လေးကတော့လွတ်လပ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဒေသတွင်းအခြေအနေကိုတွားရောက်လေ့လာနိုင်အောင်အစိုးရအနေနဲ့စီစဉ်ပေးတဲ့လို့ပြောပါတယ
်ရခိုင်ပြည်နယ်ကိစ္စကအရင်နဲ့တော့မတူဘူးပေါ့နော်တကယ်လေကျမတို့ပြောရတဲ့အခါမှာလောကခံရတဲ့အခါမှာအကဲဆက်တယ်ဆိုတာကျမတို့ကသိပြီးသားလေကျမတို့ကတော့ဖြစ်စေချင်တာကတော့ဒီနိုင်ငံကအတိုင်းဝိုင်းနေနေနဲ့လေဒီဒေတာကိုကိုယ်တိုင်တွားထက်ထဝင်ဝင်လေ့လာနိုင်အောင်စုံစမ်းနိုင်အောင်ကျမတို့ဒီတက်ဆိုင်ရာအစိုးရတွေတာဝန်ရှိတဲ့သူတွေကလည်းဆောင်ရွက်ပေးတင်တယ်နှမို့ဆိုရင်ဒီလိုမျိုးအခန့်တတ်တွေကြားမှာနော်ယူရတဲ့တည်င်းတွေတည်င်းရင်းမြစ်တွေကဟိုမှန်နေမှားတယ်ဆိုတာကိုဆုံးဖြတ်ဖို့ကတော်တော်ခဲရင်နေမယ်အဲ့လိုကိစ္စမျိုးတွေကိုတက်ဆိုင်ရာတာဝန်ရှိတဲ့သူတွေကလည်းတကယ်ခုနပြောသလိုပေါ့တည်တည်ချာချာလေ့လာပြီးမှလုပ်ပါဆိုတဲ့အဲ့လိုလေ့လာနိုင်အောင်အခြေအနေတွေဖန်တီးပေးဖို့လိုမယ်လို့တော့ကျွန်မမြင်ပါတယ
်ဒါအပြင်ရခိုင်ပြည်နယ်တွင်ပြည်ပခါရီနဲ့ပတ်သက်လို့ပင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုအိုးအိမ်စွန့်ကထွက်ပြေးတင်းရှောင်သူမွတ်စလင်ဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းပြီးစစ်တပ်ရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေအတွင်းအမျိုးသမီးတွေအပေါ်မတိန်ကျင်တာဒေသခံရာသားတွေကိုတပ်ဖြတ်တာနဲ့မိရှူရာတွေလှုပ်ဆောင်ခဲ့တယ်ဆိုပြီးတော့လေဖေဖော်ဝါရီလ3ရက်နေ့ကလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကအစီရင်ခံစာတည့်ထုတ်ပြန်ခဲ့ပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ကမွတ်စလင်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တောင်းရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကလည်းမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေဟာသူထင်ထားတာထက်ပိုပြီးဆိုးဝါးနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုလိုနိုင်ငံတကာရဲ့ဖိအားပေးမှုတွေဝေဖန်ပြောဆိုမှုတွေကိုအစိုးရအနေနဲ့တစ်ဖက်သက်ညှင်းဆုံနေမဲ့အစားတိတိကျကျပြန်လည်တုံ့ပြန်သင့်တယ်လို့မခင်လေးကယူဆပါတယ်
။ခုတမန်ရှိရဲ့အစိုးရအနေနဲ့တကယ်မှန်မှန်ကန်ကန်ဆောင်ရွက်တယ်။တကယ်လုပ်နေတယ်ဆိုရင်တော့ဘယ်သူကပဲဘလို့ပဲစိန်ခေါ်မှုတွေနဲ့ဘလို့ report တွေထုတ်ထုတ်ကိုယ့်ဘက်ကမှန်မှန်ကန်ကန်နဲ့လုပ်တင်လုပ်ထိုက်တဲ့ကိစ္စကိုတိတိငြိမ်ငြိမ်နဲ့လုပ်သွားဖို့လိုမယ်လို့တော့မြင်တယ်။တစ်ဖက်သက်အမြင်နဲ့ပြောနေတာမျိုးလို့တစ်ဖက်ပိတ်ညှင်းမဲ့အစားအဲ့ဒီအမြင်တွေထဲမှာဟုတ်တာပါရှိမလဲတကယ်ဖြစ်နိုင်ခြေရှိတာပါရှိမလဲဒါကိုကျမတို့အစိုးရအနေနဲ့တည်တည်ငြိမ်ငြိမ်နဲ့ပြန်ပြီးတော့ဟိုပညာရှင်တွေနဲ့ဟိုဆွေးနွေးတိုင်ပင်ပြီးတော့မှတုတ်ပြန်တင်တယ်လို့တော့ကျမထင်ပါတယ
်ဒူးနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကတော့လက်ရှိအစိုးရဟာပြည်သူတွေရွေးချယ်တင်မြောက်ထားတဲ့ရဲသားစစ်စစ်အစိုးရဖြစ်တာကြောင့်အရင်တုန်းကအခြေအနေတွေနဲ့တော့မတူညီဘူးလို့ပြောပါတယ်ရခိုင်ပြည်နယ်တွင်အတိုင်းအဝန်နှစ်ခုကြားမြမြတတနဲ့တာဟဆတာရှိရှိနေထိုင်သွားဖို့ကတော့လက်ရှိအစိုးရရဲ့ကြံရှိနေသေးတဲ့စင်ခေါ်ချက်ဖြစ်ပြီးဒီဒေသအတွင်ဖြစ်ပျက်နေတဲ့စင်ခေါ်အကဲဆက်မှုတွေကိုလည်းအတိုင်းအဝန်တစ်ခုရဲ့လူခွင့်ရေးကိုအမြင်ချင်းချင်းနဲ့ကွက်ပြီးရှုမြင်သွားလို့မရဘူးလို့သူကဆိုပါတယ်အစိုးရသစ်လက်ထက်မှာလူခွင့်ရေးချိုးဖောက်မှုတွေရှုံးနေသွားမယ်လို့ယူဆမိတယ်လို့လည်းမခင်လေးကဆိုပါတယ
် NLD အစိုးရတစ်ခုလည်းကျမတို့တိုင်းပြည်ကိုလက်ရှိချိန်မှာအုပ်ချုပ်နေတာမဟုတ်ဘူးဆိုတဲ့ဟာကိုပြည်သူအားလုံးကလည်းကျမတို့သိထားတဲ့အတွက်လက်ရှိအစိုးရလက်ထက်မှာလည်းဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေကလည်းရှိနေအောင်မှာပဲဒါပေမဲ့အနည်းနဲ့အများတော့ကွာမယ်ဒါပေမဲ့ဥဆောင်တဲ့သူတွေကဥပဒေနဲ့တရားဥပဒေစိုးမိုးရေးနဲ့ဒီအရေးယူမှုပိုင်းမှာ တကယ်ကိုမှတင်းတင်းကြပ်ကြပ်နဲ့လှုပ်ဆောင်မယ်ဆိုရင်တော့တဖြည်းဖြည်းနဲ့တော့ယုံနေသွားမယ်လို့ယုံကြည်တယ်ဒါပေမဲ့အခုချိန်မှာတော့လူခွင့်ရချိုးဖောက်မှုတွေမရှိတော့ဘူးလို့ပြောဖို့ကတော့ကျမတို့ကတော့တော်လုံးတယ်လို့ထင်တယ
်ကုလသမဂ္ဂလူခွင့်ရကောင်စီကိုဖေဖော်ဝါရီလ29ရက်နေ့ကစတင်ကျင်းပနေပြီးတော့မြန်မာနိုင်ငံတွင်းလူခွင့်ရအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရအထူးကိုယ်စားလှယ်မစ္စယန်ဟီလီကလည်းသူ့ရဲ့ခီးစွေနဲ့အတွင်းတွေ့ရှိချက်တွေကိုမတ်လ23ရက်နေ့မှာအစည်းအဝေးခန်းစားတဲ့တင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်တင်ပြပို့ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဒေါအောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့တရုတ်အာရှရေးရအထူးကိုယ်စားလှယ်တို့ရဲ့တွေ့ဆုံဆွေးနွေးမှုမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုနားဆင်ကြရအောင်ပါရှင်တိုင်းသားလက်နက်ကင်ပဋိပက္ခကိုအပြေရှာရေးအတွက်နှစ်ဖက်တို့ယုံကြည်မှုတည်ဆောက်ဖို့တရုတ်ဘက်ကတိုက်တွန်းသလိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပေါင်းကူးတရားအဖြစ်ဆက်ပြီးပါဝင်ဆောင်ရွက်သွားဖို့လည်းပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရအထူးကိုယ်စားလှယ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းတို့တီးခြားစီတွေ့ဆုံပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ကြတာပါ။အပြေအဆုံကိုတော့မတ်သိရင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရအထူးကိုယ်စားလှယ်ဆွန်ကွန်ရှန်နဲ့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံပြီးမြမငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးပါတယ်။မြမငင်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကဆက်ပြီးပံ့ပိုးသွားမယ်အကြောင်းတရုတ်ရဲ့အာရှရေးရအထူးကိုယ်စားလှယ်ကအလေးထားပြောဆိုခဲ့တယ်လို့နိုင်ငံသားဝန်ကြီးဌာနအရံအတွင်းဝင်ဦးကျော်စရာက VOA ကိုပြောပါတယ
်ကျွန်တော်ရဲ့ညီငယ်လုပ်ငန်းစဉ်မှာတရုတ်ကနေပြီးဝင်ပြီးတော့ဖြစ်နေတယ်မပါဝင်ပတ်သက်နေနေတာရှိတယ်ဆိုတော့တော့ပံ့ပိုးတော့ကိုနော်ဒီထောက်ခံအားပေးလို့ဆိုနေတာမျိုးလေးပေါ့လေအဲ့တော့ဒီအဲ့ဒါလေးတွေကိုဆက်ပြီးတို့နေဆက်လက်ထောက်ခံအားပေးမှာဆိုကြောင်းပြောရသဘော
တရုတ်ရဲ့အာရှရေးရအထူးကိုယ်စားလှယ်ဆုံးခေါ်ရှန်ကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းငင်းချမ်းရေးကိစ္စဆွေးနွေးခဲ့တာပါတမတော်ဘက်ကအလုံးပါဝင်ရေးကိုလိုလားတဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆွေးနွေးပွဲမှာပြောပါတယ်တနိုင်ငံလုံးအပြစ်ခတ်ရဲဆဲရေးစာချုပ် NCA ကိုလက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်တွေဟာနိုင်ငံရေးအရာဆွေးနွေးပြီးနိုင်ငံရေးအခွင့်အရေးအလုံးတောင်းဆိုလိုပေမဲ့လက်နက်ကိုင်လမ်းစဉ်ကိုဆွဲကင်ထားလိုတာဖြစ်တဲ့အကြောင်းလဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကထပ်လောင်းပြောဆိုထားပါတယ်ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြင်းချမ်းစီလိုတဲ့တရုတ်ရဲ့လိုလားချက်ကိုလည်းနားလည်တယ်လို့ထပ်လောင်းပြောပါတယ်တရုတ်နိုင်ငံအခြေစိုက်မြန်မာအရေးသုံးသပ်သူဒေါက်တာလှကျော်စောကတော့တရုတ်ဘက်ကမြန်မာငင်းချင်းရေးအပေါ်ပုံပြီးတိုက်တွန်းတွန်းဖြစ်လာခဲ့တဲ့အပေါ်မှာအခုလိုသုံးသပ်ပါတယ
်ဘူလော့ကလည်းဟိုဝါနယ်ကိစ္စတို့နော် UNFC တို့ဘာတို့ညာတို့ရှုပ်ချက်ခတ်လာတာဆိုတော့သူတို့လည်းနည်းနည်းစိတ်ပူလာတယ်နဲ့တူပါတယ်အဲ့ဒီငင်းချမ်းရေးအတွက်နည်းနည်းလောလာကြတယ်တဲ့နောက်တစ်ခုကလည်းအခုကဗမာပြည်တစ်ခုပဲကျန်တာဖြစ်တာ ਉਹ နော်တရုတ်ကဒီပိုလန်မှာလုပ်ငန်းတွေကတောက်လျှောက်ဆက်ဖို့ရှိနေတယ်လေဟိုတလောကကျမတို့ဒီမှာခွင့်မင်းနဲ့ကိုယ်ကျိုးနဲ့ဆက်တဲ့တရားဖွင့်ပွဲနေ့တုန်းကတောင်ပြောနေတယ်ဗမာပြည်ကနေပြီးအဲတရုတ်ပြည်ကနေဗမာပြည်တဲကိုမြေစာလန်းနှစ်လန်းဖောက်မယ်တလန်းကရွှေလီယာဖြတ်မယ်တလန်းကချင်းရွှေဟောပေါ့နော်ကိုကံဘက်ကဖြတ်မယ်ဆိုပြီးတော့ပြောတန်ကြားတာ
ငင်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်နိုင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေအစိုးရနဲ့တပ်မတော်တို့ကြားမကြာခဏတွေ့ဆုံဆွေးနွေးကြဖို့တိုင်းရင်းသားလက်နက်ကိုင်တွေကိုတိုက်တွန်းခဲ့တဲ့အကြောင်းတရုတ်ကိုယ်စားလှယ်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံစဉ်မှာပြောပါရယ်တပ်မတော်ရဲ့အခန့်ကဏ္ဍအပေါ်တရုတ်ဘက်ကတိုက်တွန်းနိုင်မယ့်အခြေအနေရှိပါသလားဆိုတာကိုတော့ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါရယ
်ဒေါက်လျှောက်ကတော့ဟိုနာဝတနာဖခစ်တလျှောက်တော့ဟိုတရုတ်ကအဲစတက်တီပေါ်မှာတော်တော်ဘယ်လိုကောမလဲတရုတ်ကအဲစတက်ပေါ်မှာတစုံတရာပြောအားဆိုအားရှိတာပဲလေဘာဖြစ်လို့လဲဆိုတော့ခမားတို့လည်းသိတာပဲလေနာဝတနာဖခေသူတို့အသက်ရှူချောင်ခဲ့တာကုလသမဂ္ဂတို့ဘာလို့မှတရုတ်ကကာကွယ်ပေးခဲ့တာဖြစ်တာ哦နော်အဲ့တော့ဟိုတရုတ်ကအဲ့ဒီနာဖခေလောက်ထီတော့သူကတော်တော်ဟိုဘယ်လိုကောမလဲအကျိုးသက်ရောက်မှုရှိတယ်နောက်ကျမအခုတလောတွေ့နေတာတရုတ်ပြည်ကအဲထူးတန်တမန်တွေပါတွေသွားရင်လေပိုချုံမူကြီးတန်းရွှေကိုတောင်ဝင်တွေ့တာတွေပါတွေလောက်ထတွေ့ရတယ်ဒါကြောင့်မလို့သူတို့အဆက်တွေတစုံတရာရှိနေမှာလေထင်တယ
်တရုတ်ရဲ့အာရှရေးရအထူးကိုယ်စားလှယ်ဆွန်ကော်ရှန်ကမကြသေးခင်ကပဲတိုင်းသားလက်နက်ကန်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့သေးတာဖြစ်ပါတယ်တိုင်းသားလက်နက်ကန်အဖွဲ့တွေကတော့လက်နက်ကန်ပဋိပက္ခအတွင်းငြိမ်းချမ်းတဲ့နေကိုအသုံးပြုဖို့တပ်မတော်ကိုတိုက်တွန်းပေးပါလို့တရုတ်ရဲ့အာရှရေးရအထူးကိုယ်စားလှယ်ကိုပြောဆိုခဲ့ကြတာဖြစ်ပါတယ်ရှင်
။မတ်တင်ကြီးထိုင်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။အခုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံကြရမှာဘလို့ရလတွေထွက်ပေါ်လာလဲဆိုတာကိုတင်ပြပေးပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အပြည့်ရစာချုပ် NCA
လက်မှတ်ရေးမထိုးထားတဲ့ UNFC ခေါ်ညညွသောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ဒီကနေ့နေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပြီးဒီဆွေးနွေးပွဲဟာနောက်တစ်ဆင့်တက်လှမ်းဖို့အတွက်လမ်းစပွင့်သွားတယ်လို့လည်းဒီ UNFC ရဲ့ကိုယ်စားလှယ်အဖွဲ့ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ UNFC ခေါ်ညညွသောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးရေး27ရာစုပင်လုံးမှာပါဝင်ရေးနဲ့ပတ်သက်ပြီးအစိုးရကိုအဆိုပြုချက်၈ချက်တင်ပြထားရမှာဒီချက်တွေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်နဲ့ UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်နှစ်ဖက်ဆွေးနွေးပွဲအပြီး UNFC ရဲ့ကိုယ်စားလှယ်အဖွဲ့ကသတင်းစာရှင်းလင်းပွဲကျင်းပရာမှာအဖွဲ့ခေါင်းဆောင်ခူးဦးရေကဒီကနေ့တွေ့ဆုံဆွေးနွေးမှုအပေါ်မှာအခုလိုတုံ့တက်ပြောဆိုပါတယ
်ဒီနေ့တွေ့ဆုံမှုအချုပ်ကိုပြောရမယ်ဆိုရင်တော့အများကြီးတော့ကျွန်တော်တို့issue တွေအများကြီးတော့မပြောပြမယ်လို့အဓိကကြတဲ့မူပိုင်းဆိုင်ရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရှေ့ဆက်အသေးစိတ်နဲ့နီးနာပိုင်းကိုဖိရှာဖို့အတွက်အများကြီးအထောက်အကူပြုပါတယ်။အဲဒါကြောင့်မလို့ဒီနေ့တွေ့ဆုံပွဲကလည်းအရင်ရင်ပွင့်လင်းပါတယ်။တယောက်တစ်ယောက်ညီရင်းကိုမော်ဒမလိုပဲကျွန်တော်တို့ခုဝင်လင်းလင်းလေးရှင်နေခွင့်ရပါတယ်။ပြောရရင်တော့တွေ့ဆုံမှုကတော့အရင်ကျွန်တော်တို့အတွက်ဆိုရင်တော့တိုးတက်မှုဖြစ်ရှိပါတယ်။အမြင်မလို့ရှိပါတယ်ဒါကျွန်တော်နောက်တစ်ဆင့်လောင်းဖို့အတွက်အများကြီးလာစားပို့ပြီးပွင့်လာတယ်လို့ကျွန်တော်တို့မြင်ပါတယ
်ဒီကနေ့ဆွေးနွေးပွဲအပြီး NCA ကိုလက်မှတ်ရေးထိုးနိုင်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးခူးဦးရေကအခုလိုဆက်ပြောပါတယ
် NCA လက်မှတ်ထိုးနိုင်မယ်မထိုးနိုင်ဘူးဆိုတာကတော့အခုဖြစ်စဉ်နဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးနေတဲ့ရှိချက်နဲ့ပတ်သက်လို့ချက်ချင်းကောက်ခံငင်ကသဘောတူနိုင်တဲ့အချို့အချက်တွေရှိသလိုပဲကျွန်တော်တို့ရှေ့ဆက်ညှိနှိုင်းဆောင်ရွက်သွားရအောင်မဲ့အချက်တွေလည်းပါဝင်ပါတယ်ဒါကြောင့်မလို့ရှင်တွဲပြီးသွားမယ်ဖြစ်စဉ်ဖြစ်ပါတယ်နော်အဲဒါကြောင့်မလို့ဘယ်အချိန်မှ NC ဆုံးသတ်လက်မရေးထိုးနိုင်မယ်ဆိုတာကတော့ကျွန်တော်တို့တချို့သောညှိနှိုင်းဆောင်ရွက်လို့ချက်ချင်းသဘောတူနေတဲ့အခြေခံတချို့ရှိမယ်နောက်ခုနပြောသလိုဆက်လက်ပြီးတော့ညှိနှိုင်းသွားရအောင်မယ်အခြေခံတွေရှိမယ်တချို့ကညှိနှိုင်းနေတဲ့အကောင့်တွေပေါ်မယ်အကြောင်းအရာတွေလည်းပါပါတယ်အဲ့ဒီအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ထိုးနိုင်မယ့်အခြေအနေကိုတဖြည်းဖြည်းလေးကျွန်တော်တို့နှိစသောက်ဖို့များပါတယ်
UNFC ကအစိုးပြုတင်ပြထားတဲ့အချက်ရှိချက်ဟာအစိုးရနဲ့တမ်ရော်ကတနင်္ဂနွေလို့အပြစ်ခတ်ရစဲရေးကိုစတင်ကြေညာဖို့ပင်လုံစိတ်တက်နဲ့အညီဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ဖို့အစိုးရလွှတ်တော်တမ်ရော်ကိုယ်စားလှယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်စရာတွေပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးဖို့အပြစ်ခတ်ရစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီဖွဲ့စည်းရမှာနိုင်ငံတကာကကိုယ်စားလှယ်ပါဝင်ဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်ဒီချက်တွေနဲ့အချက်တော်တော်များများကိုတမ်ရော့ဘက်ကလက်ခံထားတာမရှိပါဘူး UNFC ဘက်ကတော့သဘောတူညီချက်တစ်ခုခုရတဲ့အထိဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းလည်းအခုလိုပြောဆိုပါတယ
်ဟိုသဘောမတူမချင်းတော့ကျွန်တော်တို့အဖြေမရမချင်းတော့ကျွန်တော်တို့ဆက်ညှိနေမှာပဲညှိတယ်ဆိုတာကကျွန်တော်တို့ဒါရမှကျွန်တော်တို့ရမယ်လို့ကျွန်တော်တို့တင်ခါတာမျိုးမဟုတ်သလိုအစိုးရဘက်ကလည်းမင်းတို့ဒီလိုအလုံးကျုံတောင်းဆိုလို့ငါတို့လည်းမလိုက်လျော့နိုင်ဘူးလို့လည်းတစ်ချက်တည်းမပြောလိုက်သေးပါဘူးကျွန်တော်တို့ဆောင်ချက်ကိုရှာနေသေးပါနော်ဆောင်ချက်မရောက်မချင်းတော့နည်းနည်းကြာနေမှာပါပဲနော
်ဒီကနေ့ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဘက်ကငြိမ်းချမ်းရေးတည်ဆောက်ဖို့တနိဋ္ဌာန်ရှိဖို့လိုအပ်ကြောင်းမိမိတို့ဆောင်ရွက်နိုင်စဉ်ကာလမှာအတူတကွပူးပေါင်းဆောင်ရွက်ပြီးမပြီးမြောက်ခဲ့ရင်တောင်ရလက်ကောင်းတွေတည်ဆောက်ထားဖို့လိုအပ်ကြောင်းပြောကြားခဲ့တယ်လို့လည်းခူးဦးရေကပြောပါတယ်ဒီသတင်းစာရှင်းလင်းပွဲမှာပြီးခဲ့တဲ့ရက်တွေကထုတ်ပြန်ခဲ့တဲ့ပန်ဆန်းစည်းဝေးရဲ့ကြေညာချက်နဲ့ပတ်သက်ပြီးရှင်းလင်းပြောဆိုတာမရှိပါဘူး။လာမယ့်တောက်ကြနေ့မှာတော့ UNFC ရဲ့ကိုယ်စားလှယ်အဖွဲ့ဟာရန်ကုန်မြို့မှာအစိုးရရဲ့ငြိမ်းချမ်းရေးကွန်ဖရင့်နဲ့တွေ့ဆုံပြီးဆက်လက်ညှိနှိုင်းဆွေးနွေးမှာဖြစ်ပါတယ်။ငြိမ်းချမ်းရေးကွန်ဖရင့်နဲ့ UNFC ရဲ့ကိုယ်စားလှယ်အဖွဲ့ဟာတရားဝင်3ကြိမ်အလွတ်တဘော2ကြိမ်တွေ့ဆုံဆွေးနွေးထားပြီးလည်းဖြစ်ပါတယ်။
ကိုမိုးစောတင်ပြပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းဗုဒ္ဓနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါမြန်မာမီဒီယာမြင်ကွင်းနဲ့ဥကျော်စင်တာရဲ့မြန်မာအရေးသုံးသပ်ချက်ကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝဲမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းပုဒ္ဓနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျာ။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥကြောဇန်သာရဲ့မြန်မာအရေးသုံးသပ်ချက်တွေအပြင်အားကစားသတင်းတွေကိုပါနားဆင်ရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
ရဲတပ်ဖွဲ့အနေနဲ့ဒါတွေကိုတင်ပြတဲ့နေရာမှာမူခင်ရဲ့ဖြစ်စဉ်ကိုတင်ပြတဲ့သဘောမျိုးထက်ကြော်လွန်ပြီးတော့ဒီတရားခံရရှိနေတဲ့ဘောမျိုးနဲ့
ရခိုင်မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဦးမောင်မောင်မြေပြောဆိုချက်ပါအပြည့်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဒီမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ရှစ်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်မှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲသတင်းတိုင်းသားလက်နက်ကိုင်အဖွဲ့တချို့ NCA ကိုလက်မှတ်မထိုးတဲ့ကိစ္စနဲ့ချင်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအခြေအနေစတဲ့ဒီတစ်ပတ်အတွင်းမီဒီယာတွေဖော်ပြကြတဲ့သတင်းတွေကိုတင်ပြသွားမှာပါ။မိုင်းအခိုင်ဦးရေးသားပြီးကိုညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ရှင
်။သောရစီမြခင်ဗျာ။ NLD အဖွဲ့ချုပ်ဥပဒေအကြံပေးချင်းနေကြီးဦးကိုနီကိုလီယင်ကွင်းမှာလုံခြံတပ်ဖြတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့ရက်ပိုင်းကသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာသတင်းသမားတွေနဲ့ရှင်းလင်းသူတွေကြားမေးခွန်းထုတ်ဖြေကြားတာတွေကိုသတင်းမီဒီယာတချို့ကဓာတ်ရိုက် live ထုတ်လွှင့်ခဲ့တာကြောင့်ပြည်သူတွေကြားဗီဒီယိုဖိုင်တွေပြန့်နှံ့ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်စွေကအခုအမှုဟာလူငယ်သဘာဝပုံကူရေးမုန်းတီးမှုကြောင့်ဖြစ်ခဲ့ရတာလို့ရှင်းလင်းခဲ့တဲ့စကားဟာမီဒီယာတွေသာမကလူထုအတွင်းမှာပါပြန့်နှံ့ခဲ့တာပါ။ဗိုလ်ကြီးဟောင်းစီးပွားရေးလုပ်ငန်းရှင်ဇေယျဖြူကကြက်သိန်းတစ်ထောင်ပေးပြီးဥကိုနီကိုအစွန်းရောက်မျိုးချစ်စိတ်ကြောင့်လှုပ်ကြံစေခဲ့တယ်လို့ဆိုပါတယ်ဒီလိုရှင်းလင်းပြောကြားမှုကြောင့်အဲ့ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ပြောဆိုဝေမံမှုတွေရှိလာခဲ့ပါတယ်ဒါအပြင်သတင်းစာရှင်းလင်းပွဲမှာလည်းမီဒီယာကိုပြန်လည်ဖြေကြားမှုတွေကရှောင်လွှဲဖြေကြားတာတွေတွေ့ရတယ်လို့ဂျပန်ယူမီအူရီသတင်းဌာနကကိုကျော်ဆောင်မင်းကသူ့အမြင်ကိုပြောပါတယ်
သတင်းသမားတော့ဟိုသတင်းကြံတဲ့ပေါင်းစုံကနေဘယ်လိုခေါ်မလဲ human interest ကိုလိုက်ပြီးတော့ပဲသူပေါ်ပြတဲ့သတင်းကိုပေါ်ပြတာပဲရှိတယ်။ဟိုဟိုရဲတုပ်တို့ပြည်ရေးဝန်ကြီးတို့ပြောတဲ့အတိုင်းကိုပဲပြန်လည်းပေါ်ပြတာဟိုတွေ့တယ်လေ။ social လူမှုစာမျက်နှာဟိုစာမျက်နှာညီဝမှာကြတော့ဒါပြည်သူတွေကတော့လွတ်လပ်စွာဟိုဒါကိုအခုတော်တော်များများကဒါအရေးကိုဟိုဟာတာပုံစံမျိုးဖြစ်နေအောင်တော်တော်များများလည်းဟိုပြစ်စားတဲ့စကားလုံးပြစ်သွားတယ်။ဟိုတို့ရလူငယ်တွေပဲလူငယ်တွေပဲရှိပါသေးတယ်တော့သူလူမှုပေါ်ပြတာနေပဲဖြစ်။ဘေးကမေးကဘာတရားဒီဟိုကာကြီးဆိုရင်ဖြေတဲ့ဖြေရတဲ့ကာကြီးပဲဖြေတာမယ်ဟိုဆိုလိုတာကအခုကသူမေးလိုက်တဲ့မေးကကာကြီးဆိုရင်ဖြေလိုက်တဲ့ဖြေကခါဝေးဖြေတယ်ဆိုလိုတာကသတင်းသမားကသူလိုချင်တဲ့ဒီဒီမေးခွန်းကို definite ပြီးတဲ့နဲ့ဆိုရင်ဖြေတဲ့လူကဒါကိုပြန်ဖြေရမှာအခုကဒီမေးခွန်းမေးတာကိုတိတိကျကျပြန်လည်းမဖြေနိုင်တဲ့အခါမှာတချို့ပါတွေကလည်းဒီဖြေချမှုနဲ့ဟိုဘဝနေပြီးတော့ကြော်ကြော်သွားတာဒီပရိုဂရမ်များတွေ့ရတာကဟိုသတင်းဟိုနဲ့ပေါ့နော်ဟိုသတင်းမှာရှင်းလင်းပွဲပြုလုပ်သူတွေတက်တာနေပြီးတော့ဟိုတိုတင်ပြင်ဆင်မှုတွေဟိုမလုပ်ထားတာပေါ့နော်ဒီဘက်ကဟိုမိတဲ့အခါမှာသူတို့ဘာလို့ပြန်ဖြေရမလဲဆိုတာသူမသိဘူးဟိုအားနေတာပေါ့နော်အဲကြောင့်ဟိုသူတို့ရဲ့ဒီဖြေချမှုတွေကမေးမြန်းမှုတွေနဲ့စီလျော်မှုတချို့ဟာလူတွေကပြီးကြမှုတွေမရှိတာတွေ့ရ
အမှုရဲ့တရားခံပြည်သူဖြစ်တဲ့ဒုဗိုလ်မှူးကြီးဟောင်းအောင်ဝင်းခိုင်လွတ်မြောက်နေတဲ့အပြင်နောက်ထပ်မဘာသာဖုန်ကြီးတစ်ပါးဖြစ်တဲ့ဥဝီရသူကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်လို့သူတွေကိုသတိထားဖို့လူမှုကွန်ရက်မီဒီယာပေါ်ကနေသတိပေးလိုက်တဲ့သတင်းတွေကလည်းနောက်ဆက်တွဲသတင်းအနေနဲ့မီဒီယာနဲ့လူထုကြားရေးပန်းစားခဲ့ပါတယ်။ထပ်ပြီးတင်ပြခြင်းတဲ့အကြောင်းအရာကတော့ UNFC ညီညွတ်သောတိုင်းသားလူမျိုးစုများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေနဲ့တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့တက်ရောက်တဲ့ပန်းစန်းအစည်းအဝေးကနေထိုးစစ်တွေဆက်ဖြစ်နေတာကြောင့် NCA ကိုလက်မှတ်မထိုးဘဲ UWSA ဝါလက်နက်ကိုင်အဖွဲ့ရဲ့ဦးဆောင်မှုနဲ့အစိုးရနဲ့နိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဆုံးဖြတ်ချက်ကြောင့်ဒီတစ်ပတ်မှာတော့သတင်းမီဒီယာတွေမှာအဲ့ဒီသတင်းတက်ခဲ့ပါတယ်။မကြာခင်ပြုလုပ်မဲ့နောက်တကျ27ရာစုပင်လုံကျင်းပမဲ့ရက်ကိုအတိအကျမတတ်မှတ်နိုင်သေးတာနဲ့အတူအခုနောက်ဆုံးတောင်းဆိုလိုက်တဲ့အပေါ်ဘာတွေဆက်ပြစ်မယ်ဆိုတာငြင်းငြင်းရင်းနဲ့ပတ်သက်လို့တရားရည်ရမှုမရှိဘူးဆိုတော့ပြည်သူတွေရဲ့ဝေဖန်ပြောဆိုသံတွေကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာတွေ့နိုင်ပါတယ်။ဒါနဲ့ပတ်သက်လို့ကချင်ပြည်နယ်အခြေစိုက်မြေကြီးနားဂျာနယ်အက်ဒီတာချုပ်ဆိုင်းမန်ကသူတို့ရေးရတဲ့သတင်းအခြေအနေနဲ့ပတ်သက်လို့ရှင်းပြပါတယ်။ကျွန်တော်
ကမှလုပ်တာကဒီအပတ်ကအချိန်လက်မှတ်
ထိုးတော့ဘူးလို့ရန်စီကပြောရဲဆိုရဲတတင်းကပါပေါ့ကျွန်တော်တို့ဒီဘက်ကိုပေါ့နော်ဘာမတီးသူရဲ့နေနဲ့ကလည်းအခုဒီရန်စီသဘောထားတိုင်းပဲပေါ့နော်တော်တော်များများပြောနေကြတာဘာဖြစ်လဲဆိုတော့ဟုတ်ဟုတ်တယ်အခုဒီ NC လက်မှတ်ထိုးပြီးရင်တော့မှာပေါ့နော်ရှေ့တန်းကဒီလက်မှတ်ကိုင်းလေအစစ်တပ်ကဒီထိုးစစ်ဆင်မှုတွေမရက်ဘူးဆိုရင် NC လက်မှတ်ထိုးရတယ်အလကားပဲလေဆိုတော့NC လက်မှတ်ထိုးတာကအဓိကမဟုတ်ဘူးပေါ့နော်ဒီရှေ့တန်းကထိုးစစ်ဆင်နေတာတွေကစုတ်သွားဖို့ကအဓိကဖြစ်နေတာလေ
ချင်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုအရင်ကလုတ်ခွင့်မရှိဘူးဆိုပြီးဖြစ်ခဲ့ပေမဲ့နောက်ဆုံးမှာတော့ချင်းပြည်နယ်ဟာကခိုင်ထန်တလန်မြို့မှာလုတ်ခွင့်ရွာသွားပါတယ်ဒီပွဲမှာအရက်ဖက်လူအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့လူ့ရေ900ခန့်တက်မယ်လို့သတင်းတွေမှာဖော်ပြကြပါတယ်နောက်ဆုံးအနေနဲ့တင်ပြချင်တာကတော့လုတ်ကြံခံရတဲ့တည်ဆုံသွားတဲ့ဥကိုနီနဲ့လူသားသမားကိုဖမ်းပြီးတဲ့အငှားရင်ပေါင်းကိုနေဝင်းတို့အတွက်တလားပြည့်ဝန်ထမ်းချင်းအထိတ်မှအခမ်းအနားကိုမင်္ဂလာရုံလေးစိတ်နားမှာပြုလုပ်ခဲ့တဲ့သတင်းရယ်ဝန်ပြည်နယ်ဝန်ကြီးချုပ်တဲ့ခန့်ဖို့ပြည်နယ်လွှတ်တော်ကိုမတ်လ၁ရက်နေ့မှာအရေးပေါ်ခေါ်ယူထားတယ်ဆိုတဲ့သတင်းတွေကိုမီဒီယာတွေကအလေးပေးဖော်ပြနေတယ်ဆိုတာတင်ပြရင်းဤကုန်းချုပ်လိုက်ရပါတယ်နော
်အပတ်စဉ်တင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အလှက်ပါဒီတစ်ပတ်မှာတော့မဖော်ထုတ်ရတဲ့အမှန်တရားသို့မဟုတ်တရားခဏ်ကိုကာကွယ်တဲ့သတင်းစာရှင်းလင်းပွဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်NLD ဥပဒေအကြံပေးအဖွဲ့ဝင်၈နှစ်ဦးကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်လို့အာဏာပိုင်တွေမကြသေးခင်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲဟာအမှန်တရားကိုရှင်းလင်းတာထက်ဖြစ်မှုကျူးလွန်သူတွေကိုကာကွယ်ပြောကြားနေတယ်လို့သာပိုပြီးဖြစ်တယ်လို့တချို့ကသုံးသပ်ကြပါဗျ။ရခိုင်မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဦးမမောင်မြင့်အာရှလူ့အခွင့်အရေးကော်မရှင်က၈နှစ်ဦးမင်းလွင်ဦးနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ရမှာဦးမမောင်မြင့်ကအခုလိုစပြောပါဗျ။
ဒီမှုခင်ရဲ့ဖြစ်စဉ်ကိုပြောပြထားတာတွေကတော့သတင်းသမားတွေအတွက်အတော်အတန်အသုံးဝင်ပါလိမ့်မယ်။သို့တော်လည်းပဲဒီတချို့သောအချက်လက်တွေကသတင်းသမားတွေကိုယ်တိုင်ကဒီစုံစမ်းထောက်ထားမိတာအချက်တွေလည်းဖြစ်တယ်။နောက်ပြီးတော့ဒီရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေထဲမှာတချို့အရာတွေဟာသတင်းသမားတွေရဲ့သတင်းကိုမှီးပြီးတော့လိုက်တာမျိုးတွေလည်းရှိတယ်လို့ကျွန်တော်တို့ social media ပေါ်ကသတင်းတွေကိုလိုက်ပြီးတော့လှုပ်ထားတာတွေလည်းရှိပါတယ်။ဒါပေမဲ့လို့ရဲတပ်ဖွဲ့အနေနဲ့ဒါတွေကိုတင်ပြတဲ့နေရာမှာမှုခင်ရဲ့ဖြစ်စဉ်ကိုတင်ပြတဲ့သဘောမျိုးထက်ကြော်လွန်ပြီးတော့ဒီတရားခဏ်ရဲ့ရှိနေတဲ့သဘောမျိုးနဲ့လောလောဆယ်ရှိနေတဲ့တရားခဏ်တွေဘက်ကနေပြီးတော့ကာကွယ်ပြီးပြောသွားတဲ့ဟာတွေလည်းပဲကျွန်တော်တို့တွေ့ရပါတယ်။ဒီ social media ပေါ်မှာကိုဒီသတင်းစာရှင်းလင်းပွဲရဲ့ဒီအနှစ်သာရကိုလူတွေကတော်တော်လေးမကျေနပ်ကြဘူး။နောက်ပြီးတော့တန်လျာလည်းရှိကြတယ်။တစုံတရာကိုဖုံးကွယ်ဖို့ကြိုးစားနေတယ်လို့လည်းပဲလူတော်တော်များများထင်မြင်ချက်ပေးနေတာကိုကျွန်တော်တို့သတိထားမိပါတယ
်။ဟုတ်ကဲ့ဥမင်းတို့ကများရှင်းတဲ့တရားအနေနဲ့ဥမမောင်မင်းပြောတဲ့အထက်မှာသတင်းစာရှင်းလင်းပွဲလုပ်တဲ့ပုဂ္ဂိုလ်တွေဟာအမှုအကြောင်းပြည်သူကိုအသိပေးနေတာတဲ့တရားခဏ်ရှင်းနေလို့ထိုဘက်ကကာကွယ်ပြီးတော့ပြောတဲ့သဘောတွေ့ရတယ်လို့လည်းဆိုပါတယ်အဲ့ဒီအချက်အပါဝင်ဒီသတင်းစာရှင်းလင်းပွဲကိုဘလောက်ထိရောက်တန်ဖိုးရှိတဲ့သတင်းစာရှင်းလင်းပွဲလို့ဥမင်းတို့သုံးသပ်ပါလားခင်ဗျာ
ဘာမှဥကြားတဲ့သတင်းအချက်လက်တွေပြည်သူကိုအခြားမပြနိုင်တဲ့အပြင်ပြည်သူတွေကိုမလေးမစားပြုလုပ်ရရောက်တယ်လို့လည်းကျွန်တော်တို့ပြောလို့ရပါတယ်။ဘာကြောင့်သတင်းစာရှင်းလင်းပွဲလုပ်တယ်လဲဆိုတာကိုကျွန်တော်ပြန်စဉ်းစားမယ်ဆိုလို့ရှိရင်တော့ကျင်းမှုဆိုင်ရာကျင်းတော်ဥပဒေအရယမန်ကြီးနှစ်ပတ်ပြည့်သွားတဲ့အခါမှာတရားရုံးတရားစွဲဆိုတင်ပို့ရတော့မယ်။တရားစွဲဆိုတင်ပို့တဲ့အခါမှာဘယ်အချက်တွေကိုအခြေခံပြီးတင်ပို့ရမလဲဆိုတာတွေကိုဖော်ပြရတော့မှာဖြစ်တယ်။အဲ့တော့အဲ့ဒီလိုပေါ်ပြမယ်အချက်လက်ဒီအခြေခံပြီးတော့လုတ်တဲ့သတင်းစာရှင်းလင်းပွဲတောင်မှမဟုတ်ပင်နဲ့အတော့ဆရာဦးမောင်မင်းပြောတဲ့လိုမျိုးပေါ့နော်။ဒီအခါနေဖက်ကတာခွေပြီးတော့ပြောတဲ့ပုံစံမျိုးတွေကိုလည်းကျွန်တော်မြင်ရတယ်။အဲ့တော့တကယ်တမ်းသတင်းစာရှင်းလင်းပွဲလုပ်မယ်ဆိုရင်ဒီတည်းကြီးရဲ့လက်အောက်မှာရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူကရဲလုတ်ထုံးလုံးကြီးရဘလူးစစ်စည်းစီမံခေါင်းရဲနေပါတယ်ဆိုတဲ့ကိစ္စကိုပြောရမှာဖြစ်တယ်။အဲ့တော့မြန်မာနိုင်ငံရဲချုပ်ကဘာမှမပြောဘဲနဲ့တမတော်အရာရှိကနေပြီးတော့ဒီကိစ္စကိုဝင်ပြီးတော့ပြောနေတယ်ဆိုတဲ့ဘူကရဲလုပ်ငန်းတွေတော်တော်များများမှာတမတော်ကအထက်ကနေပြီးတော့ပြည်မှအုပ်ချုပ်နေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမြင်သာတဲ့အချက်လက်တစ်ခုဖြစ်တယ်ပြည်သူတွေအနေနဲ့ပုံပြီးတန်နေရကြီးကောက်ပြီးမဲ့အချက်လက်မျိုးဖြစ်တယ်ဆိုတာကိုကျွန်တော်သိရနောက်ပြီးတော့တခါပြည်သူတွေကဖမ်းပေးတယ်ပြည်သူတွေကပဲသတင်းပေးတယ်ရဲကသွားဖမ်းရုံပဲပြည်သူတွေပြောလို့အဲ့ဒီလိုမျိုးအခြေအနေမှာအခုဖမ်းမိပြီးတဲ့ဥစ္စာတော်မှဒီမှုကို
ဒါလောက်ဖြင့်ပြရောက်အောင်ကျွန်တော်တို့စစ်ဆေးနေပြီဆိုတာကိုပြည်သူတွေကိုမတင်ပြနိုင်တာကတော့တော်တော်ဝမ်းနည်းဖို့ကောင်းတဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့လုံထုံလုံကြီးလို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဆိုတော့တကယ် motive ကဘာလဲသူတို့ကဘယ်လိုရွေးချင်တဲ့အသည့်ပြည်မှုကိုသူတို့ကျူးလွန်ရတယ်လဲနောက်မှဘယ်သူတွေအဆက်သက်ရှိတယ်လဲစသဖြင့်ဒီဟာတွေဟာအရေးကြီးတဲ့ကိစ္စတွေဖြစ်ပါတယ်သူတို့ဒီ၃၅ယောက်ထဲသဘောနဲ့လူငယ်ဘာဝမုန်တီခံပြင်းပြီးတော့လုတ်တယ်ဆိုတာတွေတယောက်တစ်ပေါက်အဲ့မှာလဲဝန်ကြီးလုတ်တဲ့လူပြောတာကြတော့အမျိုးသားစိတ်ဓာတ်အလွန်ကျွန်းစိတ်ပေါက်လာလို့ဆိုတဲ့ပုံစံမျိုးလည်းပါတယ်လို့ထင်ပါတယ်ဆိုတော့ဒီကိစ္စတွေကဥမှောင်မြင်မယ်လို့သဘောရပါလေခင်ဗျ
ပထမဆုံးချက်ကတော့ကျွန်တော်တို့ဒီမီဒီယာသမားတွေအနေနဲ့မေးပိုင်ခွင့်ရှိတယ်ဆိုတော့ဒီတိတိပပသိပြီးတော့တိတိပပကျင့်သုံးနိုင်မှုလိုပါတယ်အဲ့ဒီလိုရှိဖို့အတွက်လည်းပဲအစိုးရကဥပဒေတွေထုတ်ပြန်ထားဖို့လိုပါတယ်ဒီကျွန်တော်တို့ဒီ right to information law တာဝန်မဟုတ်လို့ရှိရင် act ပေါ့နော်ဆိုတော့အဲ့အရာတွေကတရားလုံးလက်ခွင့်ရှိစေရမယ်ဆိုတော့ဒီဒီမျိုးသားလူမျိုးရင်းနဲ့ပတ်သက်တဲ့သတင်းတွေကိုကြတော့သူတို့ကထင်ရှားလို့ရတယ်ဆိုတဲ့သဘောမျိုးသူတို့ချွင်းချက်ပေးထားပါတယ်နောက်တစ်ခုကတော့ဒီထင်ရှားတဲ့ပုံကိုယ်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုလည်းပဲသတင်းမထုတ်ပြန်မဲ့ထားနိုင်တယ်ဆိုတဲ့သဘောမျိုးသူတို့ပြောထားတာရှိပါတယ်အဲ့တော့ပြဿနာကဘာလဲဆိုတော့အမျိုးသားလုံးညူရင်းဆိုတဲ့ဟာကိုလည်းပဲသူတို့အသေးချာဒီအသေးပဲမဖွင့်ထားဘူးထင်ရှားတဲ့ပုံကူများဆိုတဲ့အချက်ကိုလည်းပဲအသေးချာသူတို့အသေးပဲမဖွင့်ထားဘူးမဖွင့်ထားတဲ့အတွက်ကြောင့်ကျွန်တော်တို့သတင်းသမားတွေအနေနဲ့ကသတင်းကိုမေးတဲ့အခါမှာဥပမာဆိုကြပါစို့ဒီအခုလက်ရှိဖြစ်တဲ့မှုရင်းရဲ့ဥက္ကဋ္ဌနဲ့ပတ်သက်တဲ့မှုရင်းရဲ့နောက်ွယ်မှာဒီအရေးကြီးတဲ့ပုံကူတွေပါမယ်ဆိုလို့ရှိရင်သတင်းသမားတွေကမေးရတာခက်ခဲဖြစ်ပါတယ်နောက်တစ်ခုကတော့အရင်ဆုံးကဥပဒေတွေဆိုကြပါစို့ကျွန်တော်တို့ဒီတာဝန်ဝင်တရားကိုနှောက်ချက်ပြုတယ်ဆိုတဲ့ဆွဲချက်နဲ့တင်တဲ့ဥပဒေမျိုးပေါ့နော်ဆိုတော့ဒါမျိုးတွေကလည်းပဲသတင်းသမားတွေရဲ့ခြေကိုချုပ်ထားတယ်လို့နှုတ်ကိုချုပ်ထားတယ်လို့ဖြစ်ပါတယ်ဆိုတော့ကျွန်တော်အမြင်နာကတော့ဒီသတင်းစာရှင်းလင်းပုံမှာတွားပြီးတော့သတင်းမီးနေတဲ့သတင်းသမားတွေအနေနဲ့ကဒီအကန့်အသတ်တွေအချုပ်အခြေတွေကြားရရနေမေးရတယ်လို့ဖြစ်တယ်လို့လည်းကျွန်တော်ထင်ပါတယ်ခင်ဗ
ျဥမင်းတို့ခင်ဗျာခုနဥမမောင်မြင်းပြောတဲ့ right to information ဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်မေးချင်ပါတယ်ဥပဒေသမားတယောက်ဖြစ်တဲ့ဥမင်းတို့ကိုတချို့နိုင်ငံတကာဥပဒေကိုကြည့်မှဆိုရင်လည်းပဲ right to information ဟာလူတွေပြည်သူမှာအချက်လက်သတင်းအချက်လက်ကိုသိပံခွင့်ရှိတယ်သတင်းအချက်လက်တွေဆိုတာပြည်သူသိဖို့အတွက်ထားတာပဲဆိုပြီးတော့ပြောကြပါတယ်သို့တော်လည်းပဲအမျိုးသားရေးအကျိုးစီးပွားနဲ့ပတ်သက်တဲ့ဟာတွေအများပြည်သူလုံခြုံရေးကိုထိခိုက်နေတဲ့ကိစ္စတွေဆိုလို့ရှိရင်ဒါကတော့အကန့်အသတ်နဲ့ထင်ရှားထားနိုင်လို့ဆိုပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာကြတော့တီးကြသူတို့မပြောကြဘဲနဲ့ဝိလက်ကြောင့်ပဲလုပ်နေတာဟာဒီလိုထိခိုက်နေတဲ့အခြေအနေမျိုးရှိလို့များလုပ်ပြလို့အကောင့်မြင်လို့ရမလားခင်ဗျာကျွန်တော်တို့
အဲ့ဒီလိုအကောင့်မြင်လို့ရပုံတော့မရဘူးပြ။တာဝန်ခံပြီးတော့သတင်းစာရှင်းလင်းပွဲလုပ်နေတဲ့သူတွေကိုယ်တိုင်ကသတင်းအချက်အလက်အမှန်ကိုပြည်သူတွေပြီးရမယ်ဆိုတဲ့ကိစ္စရပ်ကိုတော့မသူနားလေပုံမရဘူးလို့ကျွန်တော်မြင်တယ်။နောက်ပြီးတော့ဒီကဒီလူမှုကွန်ရက်တွေဖွင့်ပေးလျုံလောက်နဲ့သူတို့ကဒါသတင်းလို့လောက်ခွင့်ပြီးလိုက်ပြီးဒါလုံလောက်ပြီလို့ထင်ပုံရတယ်အဲ့ဒါကိုကြည်ကျင်အောင်အဓိကတာဝန်ယူတဲ့သူတွေကစစ်တပ်ရဲ့ပြည်ထရေးဌာနရဲ့သတင်းထုတ်ပြန်မှုအတွက်ပြီးတဲ့အချိန်ကမှပဲထုတ်ပေးရတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့တွေ့ရနိုင်ငံတော်အကျိုးစီးပွားနဲ့ဆိုင်တဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေတော့တိုင်းနယ်မှာလည်းစစ်တပ်ဖြစ်ပွားနိုင်တဲ့ကိစ္စရပ်မျိုးတွေတော့နောက်ပြီးတော့တခါပြည်တွင်းမငြိမ်မသက်ဖြစ်စေနိုင်တဲ့ကိစ္စရပ်မျိုးတွေကိုအကန့်အသတ်နဲ့သတင်းမထုတ်ပြန်ပေးထားတာကျွန်တော်တို့လက်ခံလို့ရတယ်ဒါတောင်မှတချို့နိုင်ငံတွေမှာဆိုလို့ရှိရင်နှစ်ကန်အတန်းနဲ့၅နှစ်၁၀နှစ်၁၅နှစ်နှစ်20စတဲ့ကန်တာချက်တွေနဲ့သူတို့အဲ့ဒီသတင်းတွေကိုထုတ်ပြန်ပေးရတာဖြစ်တယ်။အခုကျွန်တော်တို့မြန်မာနိုင်ငံမှာဆိုတော့ဥမ္မာမောင်မြင်ပြောသလိုပဲသတင်းထုတ်ပြန်ခွင့်နဲ့ပတ်သက်လို့တိကျတဲ့ဥပဒေတတ်မှတ်မှတ်ကြားထားတာမရှိသေးဘူး။နောက်ပြီးတော့ပြည်သူတွေအပေါ်မှာသတင်းစီးဆင်းမှုနဲ့ပြည်သူတွေရဲ့သတင်းရယူပိုင်ခွင့်ပေါ်မှာလည်းသူတို့တတ်မှပြီးတော့ကြားထားပြီးသားတာမရှိတဲ့ဥစ္စာကကျွန်တော်တို့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားနိုင်ခွင့်ကိုတစ်ဖက်ကဖွင့်ပြီးသလိုနဲ့ကန့်တတ်ထားသလိုဖြစ်နေတယ်လို့ပဲကျွန်တော်ကမြင်ပါတယ်
။အခုသူတို့သတင်းကိုထင်ချန်ပြီးတော့လုပ်ရတဲ့ကိစ္စမှာလူတွေကသံသယရှိနေရတယ်။သူရဲ့နောက်မှာတစ်ထက်အရေးကြီးတဲ့လူတွေပါနေလုံးမယ်။တစ်ထက်အဓိကကြတဲ့လူတွေပါနေလုံးမယ်ဆိုတော့လူတွေကထင်ကြီးပြီးတော့ပြောနေကြရေးနေကြပါတယ်။အခုထင်ချန်ပြီးတော့ဝင်ဝင်လည်းမပြောတဲ့အခါကျတော့ပြည်သူတွေထင်အောင်ထင်မှဖြစ်နေတာပုံမှန်သွားပြီဆိုပြီးတော့စစ်စစ်ပြားလိုက်လို့မကြတော့ဘူးလားခင်ဗျာပြည်သူတွေပဲယူဆ
တာဟုတ်တာပါဗျာဟုတ်တာပေါ့အဲ့ဒါအဓိကပေါ့အဲ့တော့သူတို့ပြောနေတယ်တမတော်နဲ့အစိုးရနဲ့ဂျာမာယုံကြည်ဖြစ်အောင်တမတော်နဲ့ပြည်သူတွေဂျာမာတန်မြတ်ဇေဝင်အောင်အဲ့ဒီလိုမျိုးမဖြစ်စေဘူးဆိုလို့ရှိရင်သတင်းအချက်အလက်တွေကိုမှန်ကန်စွာထုတ်ပြန်ပြီးလိုက်ရင်ပြည်သူတွေကလည်းဩငါတို့ဒီတမတော်ကဓာရီကိုဆောင်ရွက်ပေးနေပါလားအစိုးရကလည်းဓာရီဆောင်ရွက်ပေးနေပါလားဆိုပြည်သူတွေအနေနဲ့စိတ်ကြည်နှမှုတစုံတရာရသွားနိုင်တယ်အခုတော့အဲ့ဒီလိုမဟုတ်ပဲနဲ့
လူငယ်တဘာဝမျိုးချစ်စိတ်အစွန်းရောက်ပြီးတော့ဒါလှုပ်ဆောင်မိတဲ့အတွက်မှားတယ်နော်တမတော်ထောက်လန်းကြီးကအမျိုးသားကြီးကိုဘယ်တော့မှသစ္စာမဖောက်ဘူးစရတယ်မဆိုင်တာတွေရှောက်ပြောနေတဲ့ဥစ္စာကတော့ကျွန်တော်တို့နားထောင်တဲ့လူတွေတော့မှနားထောင်ရင်းနဲ့တော်တော်တော့တက်တဲ့သတင်းစာရှင်းလင်းပွဲဖြစ်တယ်လို့ပဲကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကဂရုသတင်းထုတ်ပြန်တာပြည်ထရေးကဖြစ်နေတယ်ပြည်ထရေးကစစ်တပ်ရဲ့လက်အောက်မှာရှိတဲ့ဌာနသူတို့ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုတိုင်းတက်ပြီးတော့ပြောတယ်ဆိုတော့ဒါဟာထုတ်ပြန်တဲ့ဌာနအဖြစ်လည်းပဲသူကပြန်ကြေးတွေပါရှိရတဲ့ဌာနအဲ့ဘက်ကမလုပ်ဘူ
းဟုတ်ကဲ့ဒီအစောပိုင်းတွေမှာဒီအမှုဖြစ်စဉ်ရဲ့အစောပိုင်းကာလတွေမှာအစောပိုင်းခန္ဓာတွေမှာဒီတမရရုံးကနေပြီးတော့တာဝန်ယူပြီးတော့သတင်းထုတ်ပြန်တာမျိုးတွေရှိပေမဲ့လို့ဒီအခုကျတော့ဒီတကယ်ကိုအရေးကြီးတဲ့သတင်းစာရှင်းလင်းပွဲကျတော့ဒီရဲချုပ်ကိုတာဝန်ပေးပြီးတော့တာဝန်မလို့ရှင်းလည်းပဲသူတို့ဒီသတင်းထောက်လန်းကြတဲ့ဒီတက်မတော်အဖွဲ့ဝင်တွေကတာဝန်ပေးပြီးတော့ပြောခိုင်းခြင်းဟာသတုံတစ်ခုတော့ထူးခြားတယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီတမရရုံးကနေသတင်းထုတ်ပြန်ပြီးဆိုလို့ရှိရင်ဒီအဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့သူတို့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့သူတို့ကိုယ်တိုင်တာဝန်ယူရပါတယ်။ဒီအရသာအစိုးရဘက်ကနေတာဝန်ယူရတယ်ဆိုတော့သဘောပါ။အခုကျတော့ဘာကြောင့်အရသာအစိုးရကတာဝန်ယူပြီးတော့တမရကတာဝန်ယူပြီးတော့မထုတ်ပြန်တာလဲ။ဒီလိုမထုတ်ပြန်ရခြင်းမှာဒီအခုလောလောဆယ်တွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့ကဝေဦးလီးချုပ်ရဲ့လက်အောက်မှာရှိတဲ့ပြည်သေးရေတို့ဟလာတက်တို့ဆိုတာသူတို့ကစုံစမ်းနေတဲ့အချက်တွေကိုအရသာအစိုးရကအတိအမှတ်မပြုချင်တာလားသဘောထားကွဲလွဲမှုတစုံတရာရှိနေတာလားဒါဟာကျွန်တော်တို့သတင်းသမားနေနဲ့တွေးပြီးတော့ဆက်ပြီးတော့စုံစမ်းသင့်တဲ့အချက်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးမင်းတို့နောက်တစ်ခါပြည်သေးဝန်ကြီးကပြောတဲ့အထက်မှာပါတယ်ထင်ပါတယ်ဒီမျိုးချစ်စိတ်နောက်အစွန်ရောက်စိတ်သက်စိတ်ကြောင်းအလိုလုတ်တယ်ဆိုရတဲ့ကိစ္စတကယ်လို့အဲ့လိုလုတ်တယ်ဆိုရင်သူတို့ဟာဒါအစွန်ရောက်ဝါရဘာညာနဲ့ပတ်သက်နေတဲ့အတွက်ဒါအကြံဖက်မှုဆိုင်ရာဥပဒေပါတွေရှိရမှုကခင်ဗျာမြန်မာပြည်မှာ
ရှိပါတယ်ဟုတ်ကဲ့အဲ့ဒါကိုလည်းတိုင်ပြည်ရေးဥပဒေတွေပါရှိပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ဒီဥပဒေနဲ့ပို့ပြီးတော့အကျုံးများဝင်နေမလားလို့ကျွန်တော်စဉ်းစားမိရော
ဟောသာပေါ့ဗျာကြံပြင်းအရာပြောမယ်ဆိုလို့ရှိရင်ရာသက်သက်ကြီးတဲ့မှာကိုပဲနော်နိုင်ငံတော်ပုံကမှုရဲ့အောက်ထဲမှာအဲ့ဒီလိုပြည်မှုကြီးတွေနဲ့ပတ်သက်လို့ရေးယူလို့ရတဲ့ကိစ္စမျိုးတွေရှိတယ်နော်လူမျိုးချစ်စိတ်အစွန်းရောက်တယ်ဆိုလို့ရှိရင်လူမျိုးနဲ့တမျိုးအမုန်းပွားအောင်ပြည်တွင်းမှာမငြိမ်မသက်ဖြစ်အောင်စုဦးလှုံ့ဆော်နိုင်တဲ့ကိစ္စတွေဖြစ်တဲ့အတွက်ရာဇဝတ်ကြီးဥပဒေနဲ့ရေးယူလို့လည်းရတယ်အဲအခုလက်နက်တွေပါလာပြီးဆိုလို့ရှိရင်အစိုးရပြောတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့လည်းရေးယူလို့ရတယ်အဲ့ဒီလိုရေးယူထားတဲ့ဥပမာလည်းကျွန်တော်ရှိအဲ့ဒီလိုမလုပ်ဘဲနဲ့ဒီအမှုမှာတာမန်ရာဇဝတ်မှုလောက်ကြီးဖြစ်ရင်ပါဆိုတဲ့သဘောမျိုးအနေနဲ့လုပ်တဲ့ဥစ္စာကတော့ဒါအမှုကိုပေးငင်သွားအောင်ပပျောက်သွားအောင်ဒီရေးဝင်ကြီးဌာနကိုယ်တိုင်ကဒီနေ့သတင်းစာရှင်းလင်းပွဲမှာဖုံးဖိပေးတဲ့အခြေအနေမျိုးရောက်နေတယ်လို့ပြည်သူတွေကခံစားရတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်
ပတ်စဉ်တင်ဆက်တဲ့ဥကြောစင်တာရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါဒီအစီအစဉ်ကိုကြာတာပရိနစ်မိနစ်ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရရှင်
ဤပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်းရဲ့ website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းပို့သူနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့အားကစားဆိုင်ရာသတင်းတွေကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့နာမည်ကြီးတင်းနစ်အားကစားသမား Roger Federer နဲ့ပတ်သက်တဲ့အားကစားသုံးသပ်ချက်ကိုနားဆင်ရပါမယ်ကိုရင်နိုင်တင်ပြထားပါတယ်ရှင်
ဆွစ်ဇာလန်နိုင်ငံကကမ္ဘာကျော်တင်းနစ်ကစားသမား Roger Federer ဟာ2019 Australian Open Tennis ပြိုင်ပွဲအမျိုးသားတူချင်းနောက်ဆုံးဖိုင်နယ်မှာစပိန်နိုင်ငံက Rafael Nadal ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်
Mabon Yoga Rod Laver Quinny Magazaget and also find him a chain eh. The out of worthy Nayabido now so Mabon Yoga Federal got child donate Nayabido. Champion Pitagaba. Magadu the Australian Open Wung Ajamia, Bosuera Pitalo, Dibuan, Nainaida Jan Duha, Mudarema, Grandslam, Piamwegula, Sashi Chain, Nayabido, Miazo, Nayara Dupinet, Sanya de Go Tatin Lida, Pibari. Federal Dimitanga now so Jane Grand Slam, Nayaga, and a thousand Wimbledon, Piamma Pitetu, Nane Lau Javima Taka, Piamio Bosuera Pibari. Federal Gulu, Nane Lau Javima Grand Slam, Go Pianare, Poma, Yamala using Dennis Gazadama, Hong Utuan, Pura Garo.
Anka ni negaro, Federa di Nainoka, Nayamesura, Nayamishi, Papilu, Jonginga, Duke Sabu, Kazani, no? Eraga, Miane, Guatemu Tujare, Era, Poma Hala, Lucima, Yachete, Muyu Mushidaga, O Nyane, a quagga machine, two full hangale, Bale, who even join the school kid about it. No, backhand head the Kajani is what? Nepenema Yaku, the Pekene Yanine, Eraga, Eri Beckhambego Yaude, Borego, Aslami Nine, Nepeja de Luga, Aslami Yara Kede, no? Nabizu Yaitaga, because another Yaitam Hovu, Luga, the Karego, Oma, Style of Maneli, Pishima Una Hagamishi, two Savasa le Gaune, no? Two backhanga le Gaune, four hanga le Gaune. Poli solusiinle, jossa me siinu, no, sojo juju siide. Eräregu pounsen laido, fedra tunsen gani, tunsen chauni pimele, no, jäinne aji chinga, kaunet vuotide, no, eräjauma.
So tuye di accountsun di ata jabo, ei hagu jo pelumiene.
Eräga tuuga seitelle para poli. Now, young people, yeah, Jordan, I mean, the Australia Open, ma, they saw, what the final set, ma, Natara, Federal Year, Service School, and I yard had, no? Era to say, I go to see, to night, mano, era go, Federal, Pian Bido, the Natalia, the Service People, who, Pian, and I young, because I mean, Daga, to judge it, the Kuber, no? Oh, let me show you what only. Yapu Yanu, oh, Shuaro, oh, Chogazare, and do a macho, do what a carago. Yazia, she at Mago, do young Yay Mabe, Marlin at Mame, Dame, do a margare, do a threat hare, and Beluyan, Beluyames, and I really did do a part, Edma, do a wood bandare body.
Federal Hatangua, Kuza Shikune Ma, Chiza, Dennis Logarego, Patamazo, Chain, Wiao Lagera, Pibido, Tuya Patamazo, Grand Slam, Champion Sugaro, Natal Dungune, Wimbledon, Pian Bema, Pibari.
The Wimbledon, my yate, Osaga, to a councilman. No? Edima to San Nave. Yate Niga, Wimbledon, Draka, councilman, Palula Solo, the Southern Body Lodoshi, Palet Bantare, no? Federal, yet. I can't hear them at all. Can they open body, French open? And I got the Shunzi body, Gregor Corre, when they need it. Nero, the Pedaga, Jan Yapo, oh, say yard. Anyway, Gonzumaro, oh, Nizam Lu, Nadala, Gonzume.
Do a good Grand Slam Maro, such a chain, nine bido.
How be
to Amyazo Sanji Tentare? A dega, do ye a chimazo on me muso, eh? Behau and get you.
General Women and Liberame, Women and Ado, the Puerti Liguemaro, Amiae, a total caraboli, one of your sage as only chitter, Eddie Wimbledon Madua, Connegan down nine, you know, and Nabi Australian Open Naji, US Open Naji, did the Open Yarrow game out, you know.
ตัวเนี่ยตะดันเนี่ยชอบมาอจีมาซုံးเปลี่ยนแบบก็บดุเลยอจีมาซုံးเปลี่ยนแบบก็တော့โหนัดดาပဲပြောออกมาပဲ Grand Slam ကိုဆက်ရှိချိန်နိုင်လိုက်တယ်အခုချိန်မှာဒီ Grand Slam ပြိုင်ပွဲမှာစုတွေဇေအရာတော့ဒုထက်တာရဲလို့ဘယ်သူမှမရှိဘူးဆိုတော့ဒီ tennis တမိုင်းတစ်လျှောက်မှာရော
သူကအကောင်းဆုံးတင်းနစ်ကစားသမားလားဒါမှမဟုတ်ဘယ်သူလဲ
အခုတော့ပြောရမှာပဲအဲတမိုင်းတခြားမှာသူအကောင်းဆုံးပဲလို့ပြောမှာပဲအဲသူမှတ်တမ်းက18ခုဆိုတာကတော့အဲတို့ရောရှာရှာပါပါအစားအဝါတင်တာ18ခုနဲ့ရက်သွားမယ်တင်တာသူကနောက်ထပ်ခါတိုးလိုက်ပြန်ပြီတခါဟု
တ်ကဲ့
အဲအခုလိုရိုက်ပုံရိုက်ပြီးနေဆိုရင်သူအဲနောက်ကဟို grand sin ရဖို့ဟိုလမ်းကတော့ရှိတယ်ဆိုတော့အဲဒီ tennis ပါနဲ့ tennis ကစားသမားကြီးအကြာရောဒီနောက်ပြီးတော့ဆန်းစစ်သူကြီးအကြာမှာကအခုပြောလာပြီအဲ federal ဟာဒီအကောင်းဆုံးပဲဆိုပြီးတော့
အဲတယောက်ယောက်ရောသူရဲ့စံချိန်ကိုအချင်းချင်းမှာချိုးလာလိမ့်မယ်လို့ရောမြင်လားချိုးနိုင်ဖို့ရောလွယ်ပါမလား
အဲလွယ်ဖို့တော့စိတ်တော့မရှိဘူးလောလောဆယ်အစကျွန်တော်ချိုးကိကိပါသာကြော်တက်မလားဟိုနတ်တာကများကြော်တက်မလားလို့အဲအချင်းအောင်ဒီမှာတော့ရှိခဲ့ပါတော့လေဒါပေမဲ့သူကအဲ့လိုနောက်ထပ်တက်တက်လာနောက်တစ်ခုတိုးလိုက်ပြန်ပြီဆိုတော့တော်တော်လေးကိုရှားပါလိမ့်မယ်
Roger Federer ha Wimbledon pyan pwae ko 5 chain, Australian Open ko 5 chain, American Open ko 5 chain, Pyeongtaek Open ko 2 chain ne Grand Slam Plus su su paung 18 chain bo swae kae da phit par de nya.
Boudou ne nyai ညတိုင်းထုတ်လွှင့်ပေးနေကြအားကစားဆိုင်ရာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။ကျမတို့ကြာသာပတိနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ဟာအင်္ဂါနေ့ညကကွန်ဂရက်လွှတ်တော်မှာပထမဆုံးကျင်ပြောတဲ့မင်းကွန်းနဲ့လွန်ခဲ့တဲ့39ရက်ကျန်းသက်စာကျင်းဆိုပွဲမှာပြောခဲ့တဲ့မင်းကွန်းနဲ့မတူပဲပို့ပြီးတော့အကောင်းမြင်တဲ့သဘောထားတွေကိုပြောခဲ့ပါတယ်။ခတ်တင်တင်တွေးတဲ့အရေးမပါတဲ့ထိတ်တဲ့ရင်ဆိုင်မှုတွေလုပ်ရမယ့်အချိန်ကာလအကုန်ဆုံးသွားပြီလို့သမ္မတကဆိုပါတယ်။ဒါပေမဲ့လည်းတိုက်ပွဲကိုရည်ညွှန်းပြောဆိုတာတော့ရှိခဲ့ပြီးအထူးသဖြင့်ကတော့သမ္မတရဲ့အဆိုအဖြစ်အစွန်းရောက်အစ္စလာမ်အကြမ်းဖက်ဝါဒကိုနှိမ့်နေရမယ့်တိုက်ပွဲဖြစ်ပါတယ်။အဲဒီစာသားဟာသမရရဲ့မျိုးသားလူမျိုးရေးချန်ပီဒုတိယဗိုလ်ချုပ်ကြီး HR McMaster နဲ့သူ့အဆိုရဖွဲ့မှပါဝင်သူတချို့ကဆက်မသုံးဖို့ Mr. Trump ကိုအကြံပေးထားတဲ့စာသားဖြစ်တယ်လို့သတင်းဌာနအများအပြားကပြောကြပါတယ်။ Syria အဆိုရဟာဓာတ်လူနဲ့တွေတုံးပြီးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့ဒဏ်ခတ်အရေးယူမဲ့ကုလသမဂ္ဂဆုံးဖြတ်ချက်တရက်ကိုတရုတ်နဲ့ရုရှားတို့ကဗီဒီယိုအနာတုံးပြီးပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုပြည်တိန်ပြင်သစ်နဲ့ American တို့ကထောက်ခံထားတာပါ။2014နဲ့2015ခုနှစ်တွေကဓာတုလက်နက်သုံးတိုက်ခိုက်ခဲ့တာတွေမှာပါဝင်ပတ်သက်တဲ့ဆိုတော့ဆီးရီးယားနိုင်ငံသားအဖွဲ့အစည်းနဲ့ကုမ္ပဏီစုစုပေါင်း22ခုအပေါ်ဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့ဖြစ်ပါတယ်။တိုက်ခိုက်မှုတွေမှာအသုံးပြုတဲ့ရဟတ်ယာဉ်တွေဆီးရီးယားအစိုးရကိုရောင်းချထောက်ပံ့တာတွေမလို့ဘူးလေ။ဒီဆုံးဖြတ်ချက်ကနေနိုင်ငံအားလုံးကိုပိတ်ပင်တားမြစ်ဖို့ပါဝင်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့ဗီဒီယိုအမိကွဲကိုကင်ဂျုံနမ်တေဆိုးမှုနဲ့ဆက်ဆက်ပြီးမျိုးသမီးနှစ်ဦးကိုလူသတ်မှုနဲ့မလေးရှားကဒီကနေ့ဆွဲချက်တင်လိုက်ပါပြီ။အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူ CDICR နဲ့အသက်28နှစ်အရွယ်ဗီယက်နမ်မျိုးသမီးဒုံဒီဟောင်းတို့ကိုကွာလာလပူမြို့တော်ကတရားရုံတစ်ခုမှာလူမျိုးရေးအများပြားချပြီးတော့ဒီကနေ့ရုံးထုတ်တာပါမျိုးသမီးနှုတ်ကသူတို့မှာပြစ်မရှိတဲ့အကြောင်းပြောပြီးရုပ်သံဇလံတစ်ခုအတွက်ဟန်ပြနောက်ပြောင်းတဲ့တရုတ်ဆောင်ချက်တစ်ခုမှာပါဝင်ခဲ့တာလို့ယုံကြည်ခဲ့ကြတဲ့အကြောင်းပြန်လျှောက်ထားပါတယ်အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံသားနေဆက်ကတရားဝင်ဝင်ထွက်နေရာတွေကိုပြန်ဖွင့်ပေးဖို့ဒေသဆိုင်ရာထိပ်သီးအစည်းအဝေးတစ်ခုတွင်ဂုံတွင်းပိတ်အာဖဂန်နစ္စတန်နိုင်ငံကပါကစ္စတန်နိုင်ငံကိုတောင်းဆိုလိုက်ပါတယ်ဗီယက်နမ်ကွန်မြူနီအစိုးရအနေနဲ့ဥရောပသမဂ္ဂ EU နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တစ်ခုကိုအတိမဖြစ်ခင်မှာလူ့အခွင့်အရေးချိန်တွတ်တောင်လို့ဖို့ဥရောပလွှတ်တော်ကိုယ်စားလှယ်တွေကဗီယက်နမ်ကိုဖိအားပေးနေပါတယ်။ဥရောပလွှတ်တော်ကလူ့အခွင့်အရေးဆိုင်ရာကော်မတီကွဲတစ်ခုဖေဖော်ဝါရီလနှောင်းပိုင်းမှာဗီယက်နမ်နိုင်ငံကိုတွားရောက်လေ့လာပြီးတဲ့နောက်လူ့အခွင့်အရေးဆိုင်ရာစိုးရိမ်ချက်တွေကိုဥရောပလွှတ်တော်အမတ်တွေကပြောလာတာပါခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.